Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ5ရက်ဂျာတာဘရီနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ဆက်တင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းတင်ဆက်နေကြပါမနက်6နာရီနေ့9နာရီထိဓာတ်ရိုက်တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ကိုတော့ကျွန်တော်ညဉ့်ညဉ့်ကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
American ရွေးကောက်ပွဲကိုလွှမ်းမိုးနိုင်ဖို့ Russia နိုင်ငံပိုင်သတင်းဌာနကမမှန်သတင်းတွေဖြန့်နှံ့ဆိုပြီး American ဘက်ကစွပ်စွဲလိုက်ပါတယ်။ Ukraine နိုင်ငံအနောက်ပိုင်း Lviv မြို့မှာ Russia ရဲ့လေကြောင်းတိုက်ခတ်မှုကြောင့်အနည်းဆုံး9ဦးသေဆုံးပြီး60ကျော်ဒဏ်ရာရရှိကြောင်း Ukraine တာဝန်ရှိသူတွေကပုံထိုးနေမှာပြောပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတင်းယူထားတဲ့ဒေတာတွေကိုတံပြန်ထိုးစစ်ဆင်မယ်လို့မြန်မာစစ်ကောင်စီအကြီးအကဲကသတိပေးကြုံဝါပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်စစ်ကောင်စီအကြံကဲစတိုင်းဌာနချုပ်တွေလှည့်လည်စီးယုံနေတာပေါ်သုံးသက်ချက်ပါဝင်မြန်မာသတင်းပေးပို့ချက်တွေနဲ့အမေရိကန်ပြည်တော်စုရွေးကောက်ပွဲဆက်ဆက်သတင်းဆောင်မတွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍထဲမှာတော့အက်ဒီတာနဲ့ဆွေးနွေးကမ်းမှာတရုတ်ရဲ့ငြိမ်းချမ်းရေးဂျာဝင်စစ်ဆင်မှုကဖြန့်ပြေးရေးလားဗိုလ်ချစိုးမိုးရေးလားဆိုတာကိုဆွေးနွေးထားပါတယ်။နောက်လူငယ်အစီအစဉ်ဖြစ်တဲ့ဂျန်စီနဲ့တပတ်တွင်အားကစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်များ။အရင်ဆုံးတော့ဒီကနေ့မှာထစ်တဲအောင်သတင်းတွေကိုမတ်တင်ကြီးထိုက်ကကြေညာပေးပါအောင်များ။
American သမ္မတရွေးကောက်ပွဲမှာဩစာတက်ရောက်နိုင်ရေးအတွက် Russia ရဲ့လှုပ်ကြံသတင်းဖြန့်ဝေမှုတွေနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းအရာတရားဆွဲဆိုမှုတွေ Internet Domain တွေသိမ်းဆည်းမှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို American အစိုးရကဗိုလ်ထုနဲ့မှကြေညာပါတယ
် This morning we unsealed an indictment in the Southern District of New York of Konstantin Kalashnikov and Elena Afanasyeva.
ရုရှားနိုင်ငံပိုင်အာတီသတင်းဌာနရဲ့ရုရှားအခြေစိုက်ဝန်ထမ်းတို့ဖြစ်တဲ့ကွန်စတန်တင်ကလရှနီကော့ဖ်နဲ့အယ်လီနာတို့ကိုနယူးယောက်တောင်ပိုင်းခရိုင်မှာတရားဆွဲဆိုလိုက်ကြောင်းသူတို့ကိုငွေမဲခွာချမှုနောက်ပြည်ပအေးချင်များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတို့ကိုချိုးဖောက်ဖို့ကြံစီမှုတွေနဲ့ဆွဲဆိုကြောင်းအမေရိကန်ရှိနေချုပ်မာရစ်ဂါလန်ကပြောဆိုသွားတာပါရုရှားဘက်ကလှုပ်ကြံသတင်းတွေနဲ့ဝါဒဖြန့်ဖို့မသိနားမလည်တဲ့လူသိများအမေရိကန်တွေကိုစူးစောင်းနိုင်ရေးနိုင်ငံပိုင်မီဒီယာကိုအသုံးချတာတွေနဲ့ဆက်ဆက်ပြီးအခုလိုအရေးယူတာဖြစ်ကြောင်းရှင်းနေချုပ်ဂါလန်ကပြောပါတယ်အမေရိကန်အစိုးရရဲ့အရေးယူမှုတဲမှာတော့ရုရှားနိုင်ငံပိုင်အာတီသတင်းဌာနခေါင်းဆောင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချက်မှတ်တာလည်းပါဝင်ပါတယ်ဒီအရေးယူမှုကြောင့်အမေရိကန်တရားရေးဌာနကရုရှားအာတီသတင်းဌာနကိုပြည်ပအစိုးရအတွက်အလုလုပေးနေသူအဖြစ်သတ်မှတ်ရတယ်လို့ပြည်ဝင်ခွင့်ကိုလည်းကန့်သတ်လိုက်ပါတယ်လာမယ့်နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲအပေါ်မှာဩစာတက်ရောက်နိုင်ရေးအတွက်ရည်ရွယ်ပြီးရုရှားတို့ကစိုက်ဘာတိုက်ခိုက်မှုတွေနဲ့လှုပ်ကြံသတင်းဖြန့်ဖို့တွေကိုအများစုစိုးရိမ်နေကြတာဖြစ်ပါတယ်ရှင်ယူကရိန်းနိုင်ငံအနောက်ပိုင်းလဗျူမြို့မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး9ဦးသေဆုံးပြီး60ကျော်ဒဏ်ရာရရှိကြောင်းယူကရိန်းတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောပါတယ်။ရှေ့တန်းစစ်မြေပြင်နဲ့ကီလိုမီတာရာချီဝေးတဲ့လဗျူမြို့ကိုရုရှားတို့ရှာရှာပါပါပစ်မှတ်ထားတိုက်ခိုက်တာဖြစ်ပါတယ်။တိုက်ခိုက်မှုကြောင့်အဆောက်အုံတလုံးပြိုကျသွားပြီးကျောင်းတွေနဲ့အိမ်တွေအပါအဝင်အဆောက်အုံ50ကျော်လို့ထိခိုက်ပျက်စီးတဲ့အကြောင်းမြို့တော်ဝင်အန်ဒရီဆတ်ဒိုဗီက Telegram မှာတင်တဲ့ရုပ်သံဗီဒီယိုမှာပြောဆိုထားပါတယ်တေဆုံးသူတွေတဲက4ဦးဟာမိသားစုတစ်ခုတည်းကဖြစ်ပြီးမိခင်ဖြစ်သူနဲ့သမီး3ဦးတို့တေဆုံးသွားတာဖြစ်ပြီးဖခင်ဖြစ်သူ2ဦးသာအသက်ရှင်ကျန်ရစ်ခဲ့တာပါရန်သူကိုခွင့်မလွတ်ဖူးလက်တုံပြန်မဲမသေးခင်ကတည်းကငရဲကြတယ်လို့ခန်းစားရစီမယ်လို့မြို့တော်ဝင်က Telegram မှာပြောဆိုထားပါတယ်။လွန်ခဲ့တဲ့တလားလောက်တုန်းကရုရှားနိုင်ငံ Kharkiv ဒေသကိုယူကရိန်းကိုနေဆက်ဖြတ်ကျော်ပြီးရုတ်တရက်ဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းရုရှားကလည်းယူကရိန်းကိုလေးချောင်းကနေတိုးပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။ရုရှားရဲ့ Kharkiv ဒေသတိုက်ခိုက်ခံရမှုဟာဆိုရင်ဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအချိန်ပြည်ပနိုင်ငံရဲ့ကျူးကျော်မှုခံရတာလည်းဖြစ်ပါတယ်ရှင်။ Israel ကိုဒါစင်နဲ့ချီတဲ့ Rocket ဒုံးတွေပစ်ခတ်ခဲ့တဲ့ Lebanon နိုင်ငံတောင်ပိုင်းက Hezbollah အဖွဲ့ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့ကြောင်း Israel စစ်တပ်ကစက်တင်ဘာလ4ရက်နေ့မှာပြောဆိုလိုက်ပါတယ်။လဗနန်ကပြစ်ခတ်ခဲ့တဲ့ rocket ဒုံး65ခုတည်းကတချို့ကိုအစ္စရေးလေကြောင်းရန်ကာကွယ်ရေးစနစ်ကကြားဖြတ်ပြစ်ချနိုင်ခဲ့ပြီးတချို့ကတော့ကွင်းပြင်တွေထဲချရောက်ခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။တချိန်တည်းမှာပဲအစ္စရေးနဲ့ Hamas ကြားအပြစ်ခတ်ရက်စဲရေးသဘောတူချဖို့လည်းအမေရိကန်ပြည်ထောင်စုကအင်ကာနစ်မှာထပ်ပြီးတော့ PRP တိုက်တွန်းထားပါတယ်။ အစ္စရေးနဲ့ဟာမတ်စ်တာအဖြစ်အခက်ရက်စဲရေးဆွေးနွေးမှုမှာအခြေတင်ဖြစ်နေတဲ့အဓိကအချက်တစ်ခုကတော့ဂါဇာနဲ့အီဂျစ်ကြားနယ်စပ်မှာအစ္စရေးတပ်တွေဆက်လက်ချထားရေးအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကအခိုင်အမာရပ်တည်ထားတာကြောင့်ဖြစ်ပါတယ်ဂါဇာမှာအစ္စရေးတပ်တွေရေရှည်ချထားရေးကိုအမေရိကန်ကစန့်ကျင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမက်ထရူးမေလာကပြောဆိုထားပါတယ်တိုက်ခိုက်မှုရက်စဲရေးအတွက်အစ္စရေးတပ်ဖွဲ့တွေဂါဇာခရုတ်သိမ်းပေးရေးတောင်းဆိုထားတဲ့အဖြစ်အခက်ရက်စဲရေးသဘောတူညီချက်ကိုအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကပေးချထားပါတယ်ဟာမတ်စ်တို့ဆက်လက်ရှိနေပြီးအစ္စရေးရဲ့ရေရှည်လုံခြုံရေးအပေါ်ထိခိုက်မဲ့ရေဆိုးရိမ်တာကြောင့်ဖြစ်ပါတယ်အစ္စရေးဘက်ကတောင်းဆိုချက်တစ်တွေလုပ်ပြီးဆွေးနွေးပွဲကိုအချိန်ဆွဲတယ်လို့ဟာမတ်စ်ဘက်ကဆွတ်ဆွဲထားပါတယ်။ဟာမတ်စ်အဖွဲ့ကတော့ American, UK နဲ့တခြားသောအနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။ VOA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို22နာရီခွင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဟုတ် Thaicom 6 Juru Channel 123တို့ကနေပြီးဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပြနေပါတယ်
။ View မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။တရင်သားလက်နက်ကိုင်အဖွဲ့တချို့သိမ်းယူထားတဲ့ဒေသအတွင်းမှာတံပြန်ထိုးစစ်ဆင်မယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကစက်တင်ဘာလ3ရက်နေ့မှာပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းစာရိကဖော်ပြချပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေကိုစက်တင်ဘာ3ရက်နေ့ကတွေ့တာမှာအခုလိုထည့်သွင်းပြောဆိုတာဖြစ်ပါတယ်။မြန်မာအမျိုးသားမဟာမိတ်တပ်မတော် MNDAA တရားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တို့ကရှမ်းပြည်နယ်တွင်းကဒေသတချို့ကိုသိမ်းယူထားချိန်မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုလိုပြောဆိုတာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ဟာနိုင်ငံရေးအကြက်တဲကိုခွင့်ကောင်းယူပြီးနေမြေချက်ထွင်ဖို့ကြိုးစားတယ်လို့လည်းသူကဆွတ်ဆွဲပါတယ်။နေမြေသိမ်းတဲ့လက်နက်ကိုင်အဖွဲ့တွေကိုအကြမ်းဖက်တောင်းချမ်းသူတွေလို့တုံ့နှုံပြီးဒီအဖွဲ့တွေကစစ်တပ်ရဲ့တံပြန်ထိုးစစ်ကိုကာကွယ်ဖို့လူထုကိုလူသားတိုင်းအဖြစ်အသုံးပြုနိုင်ဖို့လဲကြိုးပမ်းတယ်လို့သူကဆိုပြီးလူထုအနေနဲ့သတိထားကြဖို့ဆိုပြီးတော့ပြောပါတယ်ဒီအဖွဲ့တွေရဲ့အခြေအနေသတင်းရရှိမှုအပေါ်အခြေခံပြီးစစ်တပ်ကတံပြန်ထိုးစစ်ဆင်မယ်လို့လည်းပြောပါတယ်နိုင်ငံတော်ကဒေသတွေအပေါ်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုအခြေခံအဆောက်အုံတွေနေအိမ်တွေပျက်စီးရမှုသတင်းတွေလည်းမကြခဏဆိုသလိုထွက်ပေါ်နေတာပါမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတားဆီးနိုင်ရေးအတွက်လေရင်စီတင်သွင်းမှုကိုကန့်သတ်နိုင်ရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဆောင်ရွက်ကြဖို့ကုလသမဂ္ဂရဲ့မြန်မာလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကလည်းတိုက်တွန်းထားပါတယ်ရှင်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့တရုတ်၊ထိုင်ဝမ်နဲ့မွန်ဂိုလီးယားဆိုင်ရာဒုတိယအမြဲတမ်းအတွင်းဝင်မိုက်ကယ်ချစ်ကိုဒီလအတွင်းကျင့်ပါမယ်တရုတ်ရဲ့ထိပ်သီးလုံခြုံရေးဆွေးနွေးပွဲကိုဆေးလွတ်ဖို့စီစဉ်နေကြောင်းအမေရိကန်ကာကွယ်ရေးအရာရှိတို့က VOA ကိုအတည်ပြုပြောပါတယ်မစ္စတာချစ်စ်အစီအဝေးတက်ရောက်မဲ့ကိစ္စဟာဆိုရင်အမေရိကန်ဘက်ကအစီအဝေးမှာပါဝင်တက်ရောက်မှုအစဉ်အလာနဲ့ကန့်ညင်မှုရှိတယ်လို့အမည်မဖော်တဲ့ကာကွယ်ရေးဆိုင်ရာတာဝန်ရှိသူက VOA ကိုပြောပါတယ်ပြီးခဲ့တဲ့နှစ်ရှန်ရှန်ဖိုရန်ကိုတက်ရောက်တဲ့အမေရိကန်ကိုယ်စားလှယ်ထက်မစ္စတာချစ်ကပို့ပြီးတော့ယာရူကြီးပေမဲ့လို့လဲတရုတ်ရဲ့နှစ်ပတ်လည်ဆွေးနွေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနဘက်ကဆေလွတ်တဲ့ကိုယ်စားလှယ်သတ်မှတ်ချက်နဲ့တော့သူ့ယာရူကခန့်ညင်မှုရှိပါတယ်2020ကနေ2022ခုနှစ်အတွင်းမှာတော့ကပ်ဘေးယောဂါကြောင့်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကိုယ်စားလှယ်ဆေလွတ်ခဲ့ခြင်းမရှိပါဘူးရှင်အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အထက်တန်းကျောင်းပစ်ခတ်မှုအတွင်း၄ဦးသေဆုံးပြီးအနည်းဆုံး၉ဦးထိခိုက်ဒဏ်ရာရကြောင်းဂျော်ဂျီယာစုံစမ်းစစ်ဆေးရေးဘျူရိုကပုတ်ထုတ်နေမှာပြောပါတယ်။ဝင်းတာမြို့ဘာရိုကောင်တီတွင်းကအပလာချီအထက်တန်းကျောင်းမှာပုတ်ထုတ်နေကတနက်နေ့ပစ်ခတ်ခဲ့သူကိုတော့ဖမ်းဆီးထားပါပြီ။တနက်သမားကအသက်14နှစ်အရွယ်ကျောင်းသားဖြစ်ပြီးပစ်ခတ်မှုအတွင်းသေဆုံးသူ၄ဦးထဲမှ2ဦးကကျောင်းသားတွေဖြစ်ပြီးတော့2ဦးကတော့ဆရာတွေဖြစ်ပါတယ်။ကျောင်းဝင်းအတွင်မှာလုံခြုံရေးတပ်ဖွဲ့ဝင်အများအပြားနဲ့ကင်တွယ်ခဲ့ရပြီးကျောင်းသားတွေကတော့ကျောင်းရဲ့ဘောလုံးခွင်းထဲမှာရွှေ့ပြောင်းခိုလုံခိုင်းခဲ့ရပါတယ်ရှင
်။ဂျာတာပရင်းနေ့မနေ့ထိတ်တန့်သတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးခဲ့တာပါဗျာ။
ခုကဆလုပ်သတင်းပေးပို့ချက်သုံးသက်ချက်ဆောင်းပါးနဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တင်ဆက်ပါမယ်။အခုတော့အမေရိကန်နိုင်ငံရေးနဲ့စတင်ကြပါမယ်။အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲကျင်းပဖို့နှစ်လကျော်သာလိုတဲ့ချိန်မှာသမ္မတလောင်းနေဖြစ်ကြတဲ့ဒေါ်နယ်ထရန့်နဲ့ကမလာဟဲရစ်တို့ပထမဆုံးချိန်စကားဆက်ထိုးပွဲအတွက်ပြင်ဆင်နေကြသလိုစီးပွားရေးနဲ့ပတ်သက်လို့လည်းပြိုင်ဆိုင်မဲဆွယ်နေကြပါတယ်။ VOA သတင်းတောက် Scott Stans ပေးပို့တဲ့သတင်းကိုမက်ကင်ပြူထွေးကပြောပြပါမယ်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့စီးပွားရေးကိုထောက်ပြီးပြန်ဘက်သမ္မတလောင်းကမလာဟဲရစ်ကိုထိုးနှက်မဲဆွဲပါတယ
် Here's what we know about comrade Kamala Harris
ရဲဘော်ကြီးကမလာဟဲရစ်အကြောင်းကျွန်တော်တို့သိတာကတော့သူဟာအမေရိကန်ပြည်သူတွေအထူးသဖြင့်အလုပ်ကြိုးစားသူတွေလူလတ်တန်းစားတွေကိုလုံးဝဂရုမစိုက်ပါဘူးခင်ဗျားတို့ကသူကဂရုကိုမစိုက်တာပ
ါတချိန်တည်းမှာပဲကမလာဟဲရစ်ကလည်းထရမ့်ကသာစီးပွားရေးလုပ်ငန်းကြီးတွေကိုအခွန်လျှော့ပေါ်ပေးပြီးလူလက်တန်းစားတွေအထည်နာအောင်လုပ်မယ်သူလို့ပြောပါတယ်
။ Building up the middle class will be a defining goal of
လူလက်တန်းစားပိုများလာရေးကကျွန်မသမ္မတဖြစ်လာရင်အဓိကရည်မှန်းလှုပ်ဆောင်မယ့်ကိစ္စပါ
။ကုန်စည်နှုန်းနဲ့နေထိုင်မှုစိတ်တွေတက်တာအောင်လုပ်ပေးမယ့်အကြောင်း Harris ကပြောထားတာပါ။လမ်းမရွေးကောက်ပွဲမှာစီးပွားရေးကိစ္စကမဲဆန္ဒရှင်တွေအတွက်တော့အဓိကကြားတဲ့အကြောင်းအရာတစ်ခုပါ။Harris အနေနဲ့စီးပွားရေးပြဿနာကိုအမြန်ဆုံးကင်တွယ်ဖို့လိုတယ်လို့နိုင်ငံရေးလီလာသုံးသက်သူ Hank Shinkop ကပြောပါတယ
် She's got to explain why people are paying what they think is worth the gas pump
ဒက်စီစီအစမတန်ပေးနေရတယ်လို့ခံစားနေကြတဲ့ပြည်သူတွေကိုသူ့အနေနဲ့ရှင်းပြဖို့လိုပါတယ်ဒီလိုပဲပေါမုတ်ဈေးတွေဘာကြောင့်ကြီးနေရတာလဲထုတ်လုပ်တဲ့လုပ်ငန်းကြီးတွေကဘာကြောင့်ဈေးတင်ရောင်းနေကြတာလဲဆိုတဲ့အမေးတွေကိုဖြေရှင်းနိုင်ဖို့လိုပါတယ်
ထရမ့်ရဲ့အတူဒုသမ္မတနေရာဝင်ရွေးခံမဲ့ JD Vance ကလည်းကမလာဟဲရစ်ကိုမဲပေးရင်အမေရိကန်တွေပိုအလုပ်ပြုတ်နိုင်မယ်လို့ပြောပါတယ်
။ Think of all the powerful interests the
အရေးကြီးတဲ့အကျိုးစီးပွားတွေအကြောင်းတွေးကြည့်လိုက်ပါ။ Bureaucracy ရန်နေရာပျက်စီးနေတာလူချမ်းသာတွေကလည်းခမားတို့ကိုခန့်ရမဲ့အလုပ်တွေကိုတရုတ်ကိုပြောင်းလုပ်နေတာတွေကိုတွေးကြည့်ပါ။သူတို့ကတော့ကမလာဟဲရစ်ကိုပဲလိုချင်ကြပါလိမ့်မယ်။ဒါကိုစန့်ကျင်ဖို့သူတို့ကိုအနိုင်ယူဖို့တခုတည်းသောနည်းလမ်းကတော့နိုင်မရွေးကောက်ပွဲမှာမဲပေးထုတ်ဖော်ကြဖို့ပါပဲ
တဖက်မှာ Harris နဲ့အတူဒုသမ္မတလောင်းဝင်ပြိုင်မဲ့ Tim West ကလည်းအခုလိုပြောပါတယ
် Donald Trump and JD Vance they have something a little different in
Donald Trump နဲ့ JD Vance နှစ်ယောက်လုံးကနည်းနည်းတော့လွဲနေကြပါတယ်အလို့သမားလူရင်းစားရင်းနဲ့ပတ်သက်လာရင်သူတို့သိရကဒီလူတွေကိုဘလို့တုံးချမလဲဘလို့ခွင်ကောင်းယူမလဲသူတို့ရတဲ့ခွင့်ရေးတစ်ခုမချင်အကုန်တုံးချပြီးအလို့သမားတွေနဲ့ဒီလူသမားတွေရဲ့စူပေါင်းညီညွတ်အားကိုဖိနှိပ်ဆစ်ဆင်ဖို့ပဲသိကြတဲ့လူတွေပါ
ရွေးကောက်ပွဲနှစ်လလောက်တာလိုတော့တဲ့အချိန်မှာရှင်ပြိုင်မှုတွေကလည်းပိုးပြီးအကျိန်းနဲ့ဖြစ်လာပါတယ်။လူလူစစ်တမ်းအများစုအရာကတော့တနိုင်ငံလုံးအတိုင်းအတာမှာ Harris ကထရမ့်ထက်မဆိုးသလောက်ရှေးရောက်နေပါတယ်။မစ်ရှိဂန်ပြည်နယ်ကမဲဆန္ဒရှင် David Martinez ကတော့ထရမ့်ကိုထောက်ခံတယ်လို့ပြောပါတယ်
။ True American patriot I think that he thinks more about people
သူကတကယ်အမေရိကန်မျိုးချစ်စစ်စစ်ပါသူကသူထက်နိုင်ငံသားတွေအတွက်ပိုကြည့်ရလို့ထင်ပါတယ်သူလုပ်နေတာအားလုံးကတခြားသူတွေကိုကူညီဖို့ပ
ါဂျော်ဂျီယာပြည်နယ်ကဘက်ကရက်ရှ်ကတော့ Harris ကိုထောက်ခံပါတယ
် You know it's 2024 and we need some
ပြောင်းနေတာ2024ပါသွေးသစ်လောင်းဖို့လိုပါတယ်ပိုမိုတောက်ပါတဲ့အနာဂတ်သစ်ဖြစ်လာဖို့လိုပါတယ်
ရွေးကောက်ပွဲအတွက်ဆက်လက်မဲဆွယ်စည်းရုံးနေကြတဲ့ Trump နဲ့ Harris တို့အနေနဲ့ကတော့ဒီနေ့စရဲနေ့ချင်းပါမဲ့သူတို့ရဲ့ပထမဆုံးစကားစစ်ထိုးပွဲအတွက်ပြင်ဆင်ဖို့ရှီသင်းဘက်ထဲမှာအလုပ်များကြအောင်မှာဖြစ်ပါရဲ့ရှင်
။အခုတော့ VOA ရဲ့ Polygraph လို့ခေါ်တဲ့မှားမှန်အချက်လက်ဆန်းစစ်တဲ့ရုပ်သံဗီဒီယိုတစ်ခုနဲ့တင်ဆက်ချင်ပါတယ်။ရုရှားကယူကရိန်းမှာစစ်ဘက်ဆိုင်ရာအဆောက်အအုံစစ်တပ်နဲ့ပတ်သက်တာတွေကိုတိုက်ခိုက်တာဖြစ်ပြီးရဲသားတွေကိုပြစ်မှတ်မထားဘူးလို့ပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲ Writer သတင်းအဖွဲ့သားတွေရုရှားဒုံးကျည်ကြောင့်တေဆုံးဒဏ်ရာရခဲ့ပါတယ်။အသေးစိတ်ကိုအချက်လက်ချေခံပြီးတော့မှားမှန်တည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
။ Ukraine နိုင်ငံအခြေခံ Karamazov မြို့မှာနိုင်ငံသားသတင်းတောက်တွေတဲနေတဲ့ဟိုတယ်ကိုအောက်ဂုလ24ရက်နေ့ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကိုရုရှားကဝင်လဲမခံညင်းလဲမညင်းပါဘူးတိုက်ခိုက်မှုကြောင့် Writer သတင်းတောက်ဖွဲ့အတွက်ဘေးကင်းရှင်အကြံပေး Ryan Evans သေဆုံးပြီးတော့နောက်ထပ် Writer သတင်းတောက်နှစ်ဦးနဲ့တခြားသတင်းတောက်တွေတန်ရာရသွားခဲ့ပါတယ်ရုရှားအစိုးရပြောခွင့်ရ Dmitry Peskov ကဒီတိုက်ခိုက်မှုရဲ့အရေးပေါ်မှုကိုဖော်ပြောသွားပြီးတော့ရုရှားဟာရဲသားတွေကိုပြစ်မှတ်မထားပါဘူး Evans ကသတင်းတောက်မဟုတ်ပါဘူးလို့ပြောသွားပါတယ်သတင်းဌာနကအချက်လက်ကိုဖတ်ကြည့်တော့သူကသတင်းထောက်မှမဟုတ်တာလုံခြုံရေးအကြံပေးမျိုးပါပဲကျွန်တော်ထပ်ပြောပါမယ်စစ်ဖက်ဆိုင်ရာအဆောက်အုံတွေစစ်တပ်နဲ့တနည်းမဟုတ်တနည်းပတ်သက်နေတဲ့နေရာတွေကိုပဲတိုက်ခိုက်မှုတွေလှုပ်ဆောင်တာပါလို့ပြောသွားပါတယ်ဒါမှပါ events ကရိုက်တာသတင်းဌာနအဖွဲ့တွေကဖြစ်ပြီးတော့2022ခုနှစ်ကစပြီးတော့သူတို့နဲ့အလုပ်လုပ်နေတာပါအရက်သားတွေကိုတိုက်ရိုက်ပြစ်မှတ်မထားဘူးတားမြစ်ထားတဲ့နိုင်ငံတကာဥပဒေအရလဲသူလဲသတင်းတောက်တွေနဲ့အတူအကာအကွယ်ရရမှာဖြစ်ပါတယ်ယူကရိန်းမှာနိုင်ငံသားသတင်းတောက်တွေတဲခိုတဲ့အရက်ဖက်အဆောက်အုံတွေကိုရုရှားကစနစ်တကျတိုက်ခိုက်တာတွေကတေချာမှတ်တမ်းနဲ့ရှိကြောင်းသတင်းနောက်အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ယူကရိန်းနိုင်ငံထဲမှာရုရှားတို့ဝင်ရောက်နေရယူထားတဲ့ဒေတာတွေအတွင်းသတင်းတောက်တွေကိုရုရှားစစ်တပ်ကလိုက်ရှာပြီးတော့သူတို့နဲ့ပူးပေါင်းမလားဒါမှမဟုတ်ရင်ထောင်ချခံအသေးခံမလားရွေးခိုင်းတယ်လို့ RSF နယ်စည်းမထသတင်းတောက်များအဖွဲ့ကပြောပါတယ်RSF ကဖြစ်ရ53ကိုမှတ်တမ်းတင်ထားပြီးတော့ဆစ်ရဆွေးမှုလို့နာမည်တက်နိုင်တဲ့တိုက်ခိုက်မှုမျိုးကိုသတင်းတောက်122ဦးကြုံခဲ့ရတာပါ Events ဖြစ်ရမပါသေးတာတော့မှ Ukraine စစ်ပွဲကိုသတင်းယူတဲ့သတင်းတောက်နဲ့သတင်းဖွဲ့ကနေအနည်းဆုံး15ဦးသေဆုံးသွားရတာကို CPJ သတင်းတောက်အခအဝဲပေးရေးကော်မတီကမှတ်တမ်းတင်ထားပါတယ်ရုရှားနိုင်ငံ Kars ဒေသကို Ukraine ကိုအောက်တိုဘာ6ရက်နေ့ကဝင်သိမ်းခဲ့တာနဲ့ပတ်သက်တဲ့သတင်းတွေကိုလည်းရုရှားအစိုးရကထိန်းချုပ်ဖို့ကြိုးစားပါတယ်ကတ်စီတာကနေသတင်းပို့နေတဲ့သတင်းတောက်အနည်းဆုံး9ဦးမကကိုရုရှားကရာဇဝတ်မှုနဲ့တရားစွဲထားပြီးတော့သူတို့ဟာရုရှားနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ကြတယ်လို့မဟုတ်ဖဲနဲ့ပြောထားပါတယ်။သတင်းတောက်တွေအသွားများတဲ့ Kharkiv နဲ့တခြား Ukraine မြို့တွေကဟိုတယ်တွေကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ပြီးတော့နိုင်ငံတကာသတင်းတွေမှာဒီစစ်ပွဲကြီးနဲ့ပတ်သက်တဲ့သတင်းတွေများများဆဆဖော်ပြလို့မရအောင်ဖြူဟာကြတမင်ကလှုပ်ဆောင်နေတယ်လို့ Ukraine ကအမျိုးသားသတင်းတောက်တမက်ကကပြောပါတယ်ရှင်။
ဒီလိုမှားမှန်မသေးကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာသွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့စစ်ကောင်စီအကြီးအကဲစစ်တမ်းဌာနချုပ်တွေလှည့်လည်စီးယုံနေတာပေါ်သုံးသက်ချက်ဖက်အလှည့်ပေးကြပါတယ်။ဒီမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မွေးမင်းအောင်လှိုင်ဟာအခုသတင်းနှစ်ပတ်အတွင်းမှာစစ်တမ်းနဲ့စစ်ဌာနချုပ်တွေကိုဇက်တိုက်သွားနေပါတယ်။အခုနှစ်ပိုင်းတပ်ဌာနချုပ်တချို့သိမ်းယူခံရတဲ့နောက်ပိုင်းမှာအောက်ခြေစစ်သည်တွေကိုထိတွေ့ဆွေးနွေးမှုစ조사လာလို့လေ့လာသူတွေကဆိုကြပါတယ်။ဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့မနေ့မနေ့ကပဲလွိုက်ကော်ကဒေတာကုတ်ကဲမှုစစ်ဌာနချုပ်ဒါကာစာကိုရုတ်တရက်ရဟတ်ရင်နဲ့ရောက်လာခဲ့တယ်လို့စီးရေးစောင့်ကြည့်သူတွေကပြောပါတယ်။လွိုက်ကော်ဒါကာစာမတိုင်ခင်ပြီးခဲ့တဲ့နှစ်ပတ်တောက်ကြာဩဂတ်စ်လ23ရက်မှာပဲခူးကတောင်ပိုင်းတိုင်းနဲ့ပြီးခဲ့တဲ့ပတ်တနင်္လာဩဂတ်26ရက်မှာမန္တလေးကလယ်ပိုင်းတိုင်းစစ်ဌာနချုပ်တွေနောက်ပြီးခဲ့တဲ့တနင်္ဂနွေဒီလစက်တင်ဘာ1ရက်နေ့မှာရန်ကုန်ကမော်ဘီလေတပ်ဌာနချုပ်အပြင်တနေ့အင်္ဂါနေ့ကပဲတောင်ကြီးကအရှေ့ပိုင်းတိုင်းစစ်ဌာနချုပ်ကိုသွားခဲ့ကနည်းမြေတည်ငြိမ်ရေးစစ်ဆေးခဲ့တယ်လို့မြမအတန်ကလည်းပြောပါတယ်။အဲဒီတော့ဘာကြောင့်အခုလောက်ထိစက်တိုက်နေပါဒီခီးစင်တွေဖြစ်လာနေတာကိုမေးတာမှာCDM ဘုံမှုနောင်ရုပ်ကအခုလိုသုံးသပ်ပါတယ
်အခုရပိုင်းအတွင်းမှာဒီစစ်ကောင်းဆောင်ကဒီတိုင်းစစ်ဌာနချုပ်ကြီးကိုလိုက်တဲ့စက်တိုက်သွားနေတဲ့အခြေအနေမှုတွေလုံနေတာကိုကျွန်တော်တွေ့ရတယ်ပေါ့နော်ဒါဟာကျွန်တော်တို့သုံးသပ်ရတာတော့ပထမတစ်ချက်ကဒီစစ်ကောင်းဆောင်အနေနဲ့သူလောက်ခံတက်တွေကိုလိုက်လံထိတွေ့ပြီးတော့အားပေးတယ်အဲစီယုံကြီးသဘောလောက်တယ်ပေါ့နော်ဒါမျိုးလောက်တာလို့ကျွန်တော်တို့သုံးသပ်တယ်ပေါ့နောက်တစ်ချက်ကတော့ကျွန်တော်ထင်တယ်ဒီလက်ရှိအဲစီချုံနေမှုတွေကိုစတိုက်တွေ့နေရတဲ့အခါမှာဒီစစ်စင်ဝဒီကဥဆောင်နေတဲ့ဥစည်းနေတဲ့ဒီဒုတက်ချုပ်ရဲ့စမ်းဆောင်ရေးပေါ်မှာအားမလို့အားမရဖြစ်တဲ့အတွက်သူကိုယ်တိုင်လာမြေပြင်တက်ပြင်ဆင်မှုတွေစီးရေးအခြေအနေတွေပြင်ဆင်ထားမှုတွေကိုလိုက်လံစစ်ဆေးကြည့်ကျက်လှုပ်ဆောင်တာမျိုးလည်းပါမယ်လို့ကျွန်တော်တို့သုံးသပ်ရပါတယ်
အဲဒီတော့စီးရေးကိစ္စတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဓာတ်ရိုက်ကန်ကွယ်ဖို့အခုလိုလှုပ်လာတာဖြစ်နိုင်ပါလားလို့မေးတာမှာနောက် CDM လှုပ်လာတဲ့ဗိုလ်ကြီးစင်ရောကအခုလိုထောက်ပြပါတယ
်အခုခရီးစဉ်တွေဘာလို့ဆက်သွားနေတာဆိုတော့သူနိုင်ငံတော်ကိစ္စပဲသူဝါလနာပါတဲ့တမတဒေသနဲ့ပတ်သက်ပြီးတော့ပဲသူပြည်သူတွေနဲ့ထိတွေ့ရမယ်အစိုးရဖွဲ့နဲ့ထိတွေ့ရမယ်။ကျန်တဲ့စီးကိစ္စတွေကကျွန်တော်စေယုံတွေကနေပဲလုပ်နေတဲ့အနေထားလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဗျာ
။ဒါအပြင်ဒီစက်တိုက်နေပါခီးစဉ်တွေပေါ် KNU ကမျိုးသားစီယုံပြောခွင့်ရဖို့သူစောတောင်းနီကအခုလိုရှင်းပြပါတယ
်။တကယ်တော့သူ့လူတွေကိုစိတ်မချရတော့လို့အားအားရှိတိုင်းဒီလိုပဲလိုက်စစ်ဆေးနေရတာပါ။တကယ်တော့တမ်းပြီမှာရေတကြီးကန်တွယ်ဖြစ်ရှင်သွားမဲ့16တော်သောရေးရာတွေရလဲဒုနေတွေဖြစ်နေပေမဲ့သူအာနာလက်မလွတ်ရေးကတခြားရာတွေထက်အကဲပူနေတော့သူ့နောက်ကျော်မလုံစိတ်မချရာတိုင်းအဲ့လိုပဲတကယ်ရှိတဲ့သွားသွားနေတော့သူစီဝေးပွဲမှာအရင်မရဖမရ၄နိုင်လောက်ကြတဲ့ခရီးကြီးလူစကကြောရှိတာတွေနဲ့ပဲအလားသာအချိန်ဖြုံးနေတော့တာပါပဲ
ကြာပြင်အခုလိုခီးစင်တွေထွက်ရတာက စေကောင်းဆောင်အပေါ်ဝေဖန်မှုတွေများလာတာကိုတုံ့ပြန်တာလည်းဖြစ်နိုင်တယ်လို့ပုံမှုနာရုကလာရှုကအရှိမြောက်ပိုင်းစစ်ဌာနချုပ်ရမခနဲ့ရှင်ပြီးအသက်သုံးသက်ပြပါတယ
်ဒီရမခတိုင်းကျသွားတဲ့ခါမှာစေကောင်းဆောင်ကနာဒီအရေးပဲတာမိသားဆက်ယုံနေတခြားစုခရည်ဒီပြိုင်ပွဲတို့ဒီလိုဟာမျိုးတွေသွားပြီးတော့အဲကြည်ကြည်ဆစ်ဆင်းနေတာမျိုးတွေအဲလှုပ်ဆောင်ခဲ့တဲ့အပေါ်မှာတက်တွဲမှာလည်းစေကောင်းဆောင်အပေါ်မှာတော်တော်လေးကြီးကြီးမားမားဝေဖန်မှုတွေကျွန်တော်တွေ့မြင်ခဲ့ရတယ်ဘောနော်ဒီအပေါ်မှာလည်းဒါစေကောင်းဆောင်ကဒါဒီအဲဆစ်စင်ကြီးတွေလုံချုံရေးပိုင်းတွေကိုပြန်လေးပေးအဲလှုပ်ဆောင်တယ်လိုက်ကြည့်တယ်လိုက်စီမံကုတ်ခဲ့တယ်ဆိုတာကိုပြသချင်တာလည်းပါမယ်သူကျွန်တော်တို့တော့သုံးသပ်ပါတယ
်တစ်ချိန်တည်းမှာပေါ်ချုံမှုကြီးမေရလာရဲ့ရှမ်းပြည်နယ်ခီးစင်နယ်ဌာနဆိုင်ရာတွေကိုမေကုန်းပြောတာမှာလက်နက်ကင်ဖွဲ့တွေရဲ့သတင်းရမှုပေါ်မူတည်ပြီးလို့လိုလှုပ်သွားမယ်လို့ပြောခဲ့တာပေါ်ပူကြီးစင်ရောကအခုလိုထောက်ပြပါတယ
်ဘာသတင်းမှမရဘူးကျွန်တော်တို့ရမခတိုင်းတိုင်းလုံးကြာသွားတာမှပဲစစ်တမ်းရောလူတွေရောဘာတွေရောသူတို့မသိဘူးရမခလုံးဝဆက်သွယ်မှုကွန်ရက်တွေပါလုံးဝဖျက်ပလိုက်တာ
ဒီခီးစင်ကြောင့်စစ်ကောင်စီပြောခွင့်ရကိုစူးစမ်းဆက်သွယ်ခဲ့ပေမဲ့အချိန်မီဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
စက်တင်ဘာ၄ရက်နေ့ကစစ်ကောင်စီချီခဲ့ပူချုံမီးမင်းအောင်လိုင်ရဲ့လိုက်ကွန်မြို့ကိုလာရောက်စဉ် KNDB KNI အမျိုးသားကာဝေးတပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့လူမှုနယ်ဦးသတင်းဌာနမှတော့ဖော်ပြပါတယ် VOA နေနဲ့တော့အတိအကျအတိမပြည့်နိုင်သေးပါဘူးခင်ဗျာအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ချက်တပုတ်နဲ့ဆက်ပါမယ်ထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံတာချီလိမ်ကနေပို့လာတဲ့ကာလာတံမိုးဘတ်ငွေတန်းတစ်ထောင်ကျော်တံမိုးရှိတဲ့စိတ်ကြွဆေးပြား6တန်းကိုချင်းရံရဲတပ်ဖွဲ့ကစက်တင်ဘာ3ရက်နေ့ကဖမ်းဆီးနိုင်ခဲ့ကြောင်းစက်တင်ဘာ4ရက်နေ့မှာထုတ်ပြန်ပါတယ်မအေးမှသတင်းပေးပို့ထားပါတယ်ဗျာ
မြန်မာနိုင်ငံတာချီလိမ်မြို့ကမူရီခိုင်ဝင်းနေကဘန်းငွေသန်းပေါင်းတထောင်ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုထိုင်းနိုင်ငံအတွင်းပိုင်းထိပို့ဆောင်ဖို့အခကြေးငွေပေးပြီးစေခိုင်းခဲ့တာဆိုပြီးအမှတ်၅ဒေသကရဲမှုကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ For Emirates Visa နဲ့ Khamenia so five again dropping
job. ဒီရန်ခရိုင်အမှတ်၅ဒေသကရဲမှု Vodafone ခန်းလျာကတဖက်နိုင်ငံကနေဝင်ရောက်လာတဲ့စိတ်ကြွဆေးပြားတွေကိုစက်တင်ဘာလ3ရက်နေ့ကချင်းစံမြို့နယ်အတွင်းမှာဖမ်းမိခဲ့တာဆိုပြီးပြောဆိုသွားပါတယ်။မောင်းကြီးတဲ့ကားနှစ်စီးနဲ့ရှစ်ပြေးဆိုင်ကယ်နှစ်စီးနောက်ကိုရဲတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးရမှာစိတ်ကြွဆေးပြား6တန်းကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်။ရဲတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာတော့ထိုင်းတောင်ပေါ်သားတိုင်းရင်းသားကတ်တီကင်ဆောင်ထားတဲ့မြန်မာနယ်ဘွားအမျိုးသား6ယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ကားပေါ်မှာတည်လာတဲ့စာလိုက်အိတ်30အတွင်းမှာတော့စိတ်ကြွဆေးပြား6တန်းကိုတွေ့ရှိခဲ့ရပြီးဒီစိတ်ကြွဆေးပြားတွေဟာမြန်မာနိုင်ငံတာချီလိပ်ဘက်ကနေမူရစ်ကုန်တွေကအခကြေးငွေဘတ်3သိန်းပေးပြီးတည်ဆောင်ခိုင်းခဲ့တာလို့လည်းဖမ်းမိသူတွေကထွက်ဆိုခဲ့ကြတယ်လို့ဆိုပါတယ်အခုလိုမကြာခဏထိုင်းနိုင်ငံအတွင်းပိုင်းကိုပို့ဆောင်ပေးရပြီးအခုတစ်ချိန်နဲ့ဆို4ချိန်မြောက်ဖြစ်တယ်ဆိုတာကိုစစ်ဆေးတွေ့ရှိရတယ်လို့လည်းပြောဆိုသွားပါတယ်ရှင
်ဘူရောပြည်တွင်းသတင်းပေးပို့ချက်နောက်တစ်ပုဒ်နဲ့ဆက်ပါမယ်တောင်တရုတ်ပင်လယ်ကိုဖြတ်ပြီးဟိုင်နန်ကျွန်းဘက်ကိုအားကောင်းကောင်းနဲ့ဥတီသွားနေတဲ့အပူပိုင်းမုန်တိုင်းတိုက်ဖုန်းယာဂီကြောင့်ဘင်္ဂလားပင်လယ်အော်ထဲမှာလေပြာရန်ဝဲတစ်ခုဖြစ်လာနိုင်ခြေရှိတယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်တိုက်ဖုန်းယာဂီကြောင့်မြို့မအရှေ့ပိုင်းဒေသတွေမှာမိုးများရေကြီးနိုင်တယ်လို့လေပြာနဲ့ရန်ဝဲကြောင့်လည်းမုတ်တုံတွေတကြောပြန်အားကောင်းလာနိုင်ပြီးတချို့နေရာတွေမှာရေကြီးရေချမ်းတာတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုစုံမှုကျော်ကပြပြပါမယ်ခင်ဗျာ
တိုင်ဖုန်းမုန်တိုင်းဖြစ်လာတဲ့တောင်တရုတ်ပင်လယ်ပြင်ကအပူမုန်တိုင်းရာဂီရဲ့တက်ရောက်မှုကြောင့်မြန်မာနိုင်ငံအရှေ့တိုင်းနဲ့စကိုင်းတိုင်းနေရာတချို့မှာမိုးစတင်ရွာနေပြီးဘင်္ဂလားပင်လယ်အော်ထဲမှာလည်းစက်တင်ဘာလ9ရက်နေ့မှာလေပြင်းအားနဲ့ရပ်ဝန်းဖြစ်လာနိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလဗေဒပညာရှင်တွေကခန့်မှန်းနေပါတယ်တောင်တရုတ်ပင်လယ်ပြင်မှာဖြစ်တဲ့မုန်တိုင်းဆိုပေမဲ့မြန်မာနိုင်ငံအတွက်လည်းအကျိုးသက်ရောက်မှုတော်တော်လေးများနိုင်တဲ့မုန်တိုင်းဖြစ်နိုင်တယ်လို့မိုးလေဝသပညာရှင်ဦးဝေဖြူဟန်က VOA ကိုပြောပါတယ်မုန်တိုင်းရဲ့ဗဟိုလေပြင်းအားရော့ကျလာတဲ့အတွက်မြန်မာနိုင်ငံတောင်ပိုင်းဒေသမှာစက်တင်ဘာလ9ရက်နေ့ကစပြီးသက်ရောက်မှုတွေရှိလာနိုင်တယ်လို့သူကပြောပါတယ်
အဲ့တော့လေဆိုတော့ဒီကဆန္ဒပါရှာကနေနေတော့မုတ်တုံကြီးကဆော့ခွန်ဆော့ခွန်ရဲ့ဒီမှာကျွန်တော်ကမြန်မာနိုင်ငံတောင်ပိုင်းမုန်ကြီးနဲ့ကရင်ကြီးနဲ့ပြီးရင်ကရင်မာတိုင်းဒေသကြီးရန်ကုန်ဒေသကြီးပြည်အောင်တိုင်းဒေသကြီးနဲ့မုဒမခွေးတို့မှာမုန်ကြီးရောပါလားအဲဒီအကျိုးတရားမှာအဲ့ဒီစပြီးတော့မုတ်တုံတွေကတော့အားကောင်းလာပြီးတော့သူကဘယ်နည်းပြီးသွားမှာလဲဆိုလို့ရှိရင်ခုနှစ်ရက်လေးရှိပေါ့နော်အဲ့ဒီကဘိုးတိုင်းဒေသကြီးတောင်ပိုင်းမှာအဲ့ဒီ၃ရက်လောက်ဟာဒီတိုင်းဒီဘက်လောက်ကမုန်ကြီးရောမယ်ဒါကပထမဆုံးသူရဲ့စတင် အဖက်သေးအောင်တဲ့ဟာပေါ့နော
်စက်တင်ဘာ9ရက်လောက်မှာရာဂီမုန်တိုင်းဟာဗီယက်နမ်ကိုဖြတ်သွားမှာဖြစ်လို့ရှေ့ရက်နေ့မှာတော့ရှမ်းပြည်နယ်အရှေ့ပိုင်းမှာမိုးရေချိန်နှစ်လက်မလောက်အထိရွာသွန်းနိုင်ခြေရှိတယ်လို့သူကပြောပါတယ်တောင်ကြချောင်းရီရုတ်တရက်စီးလာတာလမ်းနေပိတ်တာကိုတတိထားရမယ်လို့လည်းပြောပါတယ်။မန္တလေးမြောက်ပိုင်းဒေသတွေကစက်တင်ဘာလ9ရက်မှာအထူးဂရုစိုက်ရမယ်လို့ဆိုပါတယ်
။နောက်ပြီးသတိတိုင်းဒေသကြီးအောက်ပါ10ရက်နေ့ပေါ့အကျိုးပြမှုများနေတဲ့မိုးနဲ့အတူအဲ့ဒီဒေသအန္တရာယ်ရှိတယ်ပေါ့ကွာ။မိုးဆုံးချပြီးဘာသာဖြစ်လာလဲဆိုတော့သူကဒီမုန်တိုင်းကနေမှဒါသာဖြစ်တာဖြစ်လို့လေ9ရက်နေ့ကတော့ဒီမြန်မာနိုင်ငံနယ်ပိုင်းပေါ့နော်ဒေသအန္တရာယ်ကြီးအနည်းငယ်ရှိတာပေါ့။ဒါပေမဲ့မကူတဲ့တော့အရင်မများပေါ့ဒီမနီတန်းကတော့ဘိုးကတကယ်ကြီးရှိရတယ်တကယ်ကြီးဆိုးတာများပြီးလဲတာမျိုးတွေပါနေအိမ်ခေါင်းမိုးတွေကကြည့်ပါငါအဲ့လိုမျိုးဖြစ်နေတာပေါ့ဒါနဲ့ဘူးဘူနိုင်တဲ့ဝင်တာမဟုတ်တော့အန်ဒီယံမကြည့်ရင်လည်းသုံးတာတော့ဘိုးကတော့ပြည်လာပေါ့များမှာပေါ့ဗျာ
ဩဂုတ်လအစောပိုင်းမှာလည်းမြန်မာနိုင်ငံအထက်ပိုင်းကစတင်ခဲ့တဲ့မိုးကြီးရေရှမ်းမှုတွေကြောင့်တနင်္ဂနွေလနေ့အနှံ့အပြားအချိန်အတော်ကြာကြာရေလွှမ်းမှုခဲ့ပါတယ်2004ခုနှစ်ကရေနှမြုပ်ခဲ့တဲ့ဆန်ချိန်အထိရောက်ခဲ့တာလို့ထုတ်ပြန်ချက်တချို့ကဖော်ပြပါတယ်။ရေကြီးခဲ့တဲ့အတွက်စိုက်ပျိုးမွေးမြူရေးတွေမှာဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဩဂုတ်လအကုန်စက်တင်ဘာလအစမှာဒုတိယရေကြီးကာလဖြစ်နိုင်ခြေရှိတယ်လို့ကြိုတင်ခန့်မှန်းထားတာလည်းရှိပါတယ်။ပြည်တွင်းသတင်းတချို့ရဲ့ဖော်ပြချက်တွေမှာတော့ဩဂုတ်လထဲမှာလူဦးရေ2,000,000နီးပါးရေဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရတယ်လို့ဖော်ပြပါတယ်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
။ VOA ရဲ့ချက်တာပရင်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီ။လူငယ်ကဏ္ဍတစ်ခုဖြစ်တဲ့ဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းနဲ့စတင်ပါမယ်။ရှမ်းမြောက်ကတိုင်းရင်းသားတပ်ဖွဲ့တွေစစ်ကောင်စီကိုတိုက်ခိုက်မှုရပ်ဆိုင်းမှုတရုတ်ကအတင်းကျပ်ဖိအားပေးလာတာဟာမြန်မာနိုင်ငံအတွက်စစ်မှန်တဲ့တည်ငြိမ်အေးချမ်းမှုကိုရနိုင်မလားဆိုတော့ကိုဥကျော်စံသားကိုမမျှသစင်အောင်ကဆွေးနွေးမင်းမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ဆန္ဒရှင်
မင်္ဂလာပါညီ
အစ်အခုဒီစစ်ကောင်စီကိုတိုက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဆက်ပြီးတော့မတိုက်ဖို့အတွက်တရုတ်ဘက်ကဖိအားပေးလာပါတယ်အထူးသဖြင့်ဒီရှမ်းမြောက်မှာပေါ့လာရှုကိုတင်ထားတဲ့ DNL ကိုလည်းဆက်ပြီးတော့မတိုက်ဖို့အတွက်ချိန်ချောက်လာပါတယ်အဲ့တော့ဒီပေါ်မှာအမျိုးမျိုးဝေဖန်ရေးသားနေရပြောဆိုနေရတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီးပြောပြပေးပါအောင
်ဝေဖန်ပြောဆိုရေးသားစရာလည်းပဲအင်မတန်ကောင်းတဲ့ကိစ္စဖြစ်ပါတယ်ဒေဂါအခုစေမြန်မာနိုင်ငံအရင်မှာပေါ်ပေါ်ထင်ထင်ကြီးဝင်ဆွဲလာရဲဆိုတဲ့သဘောဖြစ်ပါတယ်။ဒါဟာတကယ်ပြောရင်သမိုင်းတွင်ကြံရင်းမဲ့ကိစ္စပါ။ဒီနေရာမှာတရုတ်ရဲ့ဂျီဝဲချက်ကိုကျွန်တော်ကနှစ်ခုခွဲပြီးတော့မြင်နေပါတယ်။ပထမတစ်ခုကစီးပွားရေးအကျိုးစီးပွားမြန်မာတရုတ်နိုင်ငံကဆိုရဲစီးပွားရေးအကျိုးစီးပွားအများကြီးရှိရဲ့အဲ့ဒီထက်မှာရှမ်းမြောက်ဟာအဓိကအကျိုးစီးပွားဖြစ်တယ်။ဒါပေမဲ့ဒီဒေသမှာသူ့ကိုထိခိုက်စေတဲ့သူ့နိုင်ငံသားတွေကိုနစ်နာစေတဲ့ကြပ်ဖြန့်လုပ်ငန်းတွေရှိတဲ့အတွက်ကြောင့်တော်နှင်းနှင်းပေးဖို့ဆိုပြီးတော့ညီနောင်သုံးဖွဲ့ကိုမသိမသာသူကဒါပင့်ပေးခဲ့တဲ့ဆွဲသဘောလုပ်ပေးခဲ့ပါတယ်။အဲကြောင့်ညီနောင်သုံးဖွဲ့တိုက်တယ်။တိုက်တော့ညီနောင်သုံးဖွဲ့ကလက်လွန်ပြီးတော့သူတို့ဟာအကုန်လုံးလူချင်းတာကိုသူတို့စိမ့်ပိုက်လာတယ်ဆိုတော့တရုတ်ကတော့တော်သိမိထင်တယ်ဆိုပြီးတော့မြင်တဲ့အခါမှာကျတော့ညီနောင်သုံးဖွဲ့ဟိတ်မလုံနဲ့တော့ဆူရတော့ရက်တယ်။ဆိုတော့တနည်းပြောရင်စီပွားရေးအဖြစ်တရုတ်ပြည်သူတို့အကျိုးစီပွားတွေသူတို့ဆင်တဲ့အကွက်ဝင်လာပြီဆိုတာနဲ့အဲဒါကိုရခိုင်နေတဲ့သဘောမရရင်မင်းတို့ကအေးငွေလို့ပြောတယ်။ဒါစီပွားရေးနောက်တစ်ချက်ကတော့စီရေးလို့ပြောရင်ရပါလိမ့်မယ်စစ်ကောင်စီဟာတရုတ်ကိုမိခိုအားထားရတာကိုဆော့ချခြင်းတဲ့အတွက်ရုရှားကိုသိအားကိုလာပါတယ်ရုရှားကိုအားကိုလာတာကတရုတ်ကသိချင်တဲ့ပုံမရပါဘူး သူ့ရဲ့မဲ့ပူပြီးဆိုးသွားတာကတော့အဲဘုဂျုံဘူးကြီးမြောင်းနိုင်ကသူ့ရဲ့မိန်ကောင်းမစီအပြင်သိရင်းနေတဲ့ခါမှာပြောလိုက်တာကတရုတ်လိုနာမည်ပြတ်ရုံတမယ်ပေါ့လေသူတို့ပြည်တွင်းကိုဘယ်လိုဝင်ဆွဲနေရပါညာဆီတော့သူပြည်မြန်ရှောက်ချပြီးပြောသွားတယ်တချိန်တည်းမှာပဲကြံ့ခိုင်ဖွံ့ဖြိုးရေးဥက္ကဋ္ဌဥက္ကင်ကြီးကလည်းပဲရုရှားကိုပေါ်ပေါ်ထင်နေမဲ့သူတို့ကဝင်တိုက်ဖို့ဆိုပြီးတော့အကူအညီတောင်းပြီးတော့တရုတ်ကတော်မျိုးလုံးပြုပြဆက်မှုဖြစ်သွားရင်တူပါတယ်ဟာဒီလိုဆိုရင်တော့မဖြစ်ဘူးဒါငါတို့တော့အကူအညီပေးရမယ်ဆိုတော့တချို့သုံးသပ်သူတွေကပြောတယ်တရုတ်ကအဲ့လိုလာပြီးတော့ပြောရတာဟာချက်ချင်းပဲရောက်လာပြီးတော့ဝင်ကြီးကဒီဟာကိုတားရမယ်ဆိုပြီးတော့မင်းတို့ငါတို့ကူညီမယ်ဒီလူတွေဟန်တာမယ်ဆိုတော့လုပ်လာတဲ့သဘောပါဆိုတော့ဖရန့်ချုံပြီးပြန်သုံးသပ်ရင်တော့စီပွားရေးနဲ့အဲဒီရုရှားဘက်ကိုမရင်းသွားစေယူဆိုတဲ့သဘောနဲ့တေကလုတ်တာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီကတော့သူတို့လူချင်းလာရတယ်ဆိုပြီးတော့ဝန်သားဝန်မြောက်ဖြစ်ကောင်းဖြစ်နေပါလိမ့်မယ်။ကျင်းနာအာရုံကျင်းနေပါလိမ့်မယ်။ဒါပေမဲ့ဒါဟာတိုင်းပြည်အတွက်ရေရှည်အကျိုးရှိပါမလားဆိုတော့စဉ်းစားရတကယ်ပဲဖြစ်ပါတယ်။ဒါကြောင့်လေလူပြောသူပြောစိတ်များတယ်သုံးသပ်သူကအမျိုးမျိုးပြောနေကြတာဖြစ်ပါတယ်။တချို့ကဆိုရင်မြန်မာနိုင်ငံဟာစစ်ကောင်စီလွတ်လပ်တဲ့အတွက်ကြောင့်တရုတ်ရဲ့ဩဇာကန်နိုင်ငံဩဇာကန်ဆိုတော့တငိုင်းစကားမှာတော့ patron client ဆက်ဆံရေးဆိုတော့တရုတ်က patron သူက client state ပေါ့လေသူရဲ့ကျေးဇူးခံကျေးဇူးသားနိုင်ငံဖြစ်သွားမယ်ဒီနေ့အပြင်ပြောရင် satellite state ပေါ့ရုရှားဆိုဗီယက်အင်ပါယာရှေ့ဥရောပနိုင်ငံတွေကိုသူရဲ့အထံရနိုင်ငံတွေဖြစ်ထားစီခဲ့လို့မြန်မာနိုင်ငံကိုလည်းပဲအဲ့လို satellite state ပုံစံမျိုးဖြစ်အောင်လုပ်နေရပါဖြစ်တယ်ဆိုတော့အမျိုးမျိုးသုံးသပ်ကြတာဖြစ်ပါတယ်ဒါတော့မဆန်းပါဘူးဒီလိုကနေကြမှာပါ
အဲ့တော့ဒီတရုတ်ကစစ်ကောင်စီဘက်ကလိုက်ပြီးတော့ဖိအားပေးလာတာကိုတိုင်းသားလက်နက်ကင်အဖွဲ့တွေကလက်ခံမမလား
ဘယ်လိုမှလက်ခံကြိုဆိုကြမဲ့သဘောတော့မရှိပါဘူး။ဒါဆိုသူတို့နဲ့တိုက်နေတဲ့သူတို့တရားရန်သူဖြစ်တဲ့စစ်ကောင်စီကိုပျောက်ပင့်ပြီးတော့လုံအားအကွယ်ပေးမယ်လို့ပြောလိုက်ပြီးတော့သူတို့ကိုချိန်ချောက်တယ်။ဆိုတော့သူတို့အတွက်အထူးနင့်နာမဲ့ကိစ္စပါ။ဒါပေမဲ့သူတို့ဗာတက်နိုင်မှာလဲသူတို့ဟာသိစဉ်းစားမဲ့ကိစ္စပါတခိစမ်းပါဆိုတော့ဟိုအေအေကောင်းဆောင်ဗိုလ်ချုပ်ထွန်းရွှန်းနိုင်ကအေအော်ဒီကောင်းဆောင်ကိုအင်တာဗျူးမှာဒီကိစ္စနဲ့နည်းနည်းဆက်ဆက်ပြီးတော့ပြောသွားတာရှိပါဒီသဘောမျိုးသူတို့ကဒီနိုင်ငံနဲ့ဆက်ဆံနေမှာသိသတိထားရတယ်မှန်ပါတယ်သူတို့ကသတိထားပြီးအများကြီးရှင်းစိန်စဉ်းစားမှဖြစ်ပါတယ်သူတို့စီကံနဲ့သူတို့ဘောင်နဲ့သူတို့ရဲ့အပြော့ဆိုတခွန်းမှားသွားရင်သူတို့ဒုက္ခရောက်နိုင်ပါတယ်နောက်ပြီးတော့သူတို့ရှင်းရင်းနဲ့ပဲဒါကိုညှိနှိုင်းပြီးတော့မှအဖြေရှာကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်သူတို့ရဲ့သက်ဆိုင်တဲ့ပင်သာအင်အားစုရဲ့မဟာမိတ်တွေနဲ့အကုန်လုံးသဘောတူညီမှုမှသူတို့ဆုံးဖြတ်ကြလိမ့်မယ်လို့ထင်ပါတယ်ကျွန်တော်စောင့်ကြည့်ရမှာပေါ့လေဒါက
အရင်ကဒီတရုတ်ကစစ်ကောင်စီကိုတိတ်ပြီးတော့လူလူလန်းလန်းရှိတဲ့ပုံမရှိပါဘူးဘိုးချုပ်မင်းကြီးမေးအောင်နိုင်အောင်လည်းတိတ်ပြီးတော့နှစ်သက်ပုံမရဘူးဆိုပြီးတော့တချို့ကလည်းသုံးသက်တာရီတောင်မှရှိပါတယ်အခုကြမှဘာလို့ဒီလိုပေါ်ပေါ်ထင်ထင်ထောက်ခံလာတာပါလဲ
အဓိကအဖြစ်တခြားရွေးစရာလူမရှိဘူးတရုတ်အတွက်တရုတ်ရဲ့နိုင်ငံဒီနိုင်ငံတကာမကုန်သက်ကြီးနိုင်ငံကြီးဖြစ်ဖို့လုပ်နေတဲ့အခါမှာသူက state to state relations ပေါ့လေနိုင်ငံချင်းဆက်ဆံရေးကိုအများအားဦးစားပေးရပါတယ်။ဒါ state centric diplomacy လို့ခေါ်တာပေါ့အဲ့လိုလုပ်တဲ့နေရာမှာမြန်မာနိုင်ငံမှာမြန်မာတနိုင်ငံလုံးကိုကူစားပြုပြီးတော့သူအကျိုးစီးပွားရေးအတွက်လောလောဆယ်ပြောရင်စစ်ကောင်စီပဲရှိရပဲ။ဆိုတော့သူနဲ့ပဲပြောမှာဖြစ်ပါတယ်သူကဒါမဖြစ်တော့လဲအောင်ကနန်းကျွန်တော်အင်တာနက်သုံးနေတူစားဘူး။သူနဲ့ပဲဆက်ဆံနေရမှာပဲဖြစ်ပါတယ်။သူ့အပြင်တခြားအစားထိုးမဲ့အစီအော်ဒါပေမဲ့ဖြစ်လာနေတာဘုံမှုကြီးမရောက်နိုင်ဘူးတော့သူတို့ပုံကိုရအဖြစ်မကြိုက်ဘူးဆိုတော့သိကြပါရဲ့အာနာသိင်းကလေးကလည်းစကောင်စီကိုကျူးဆိုရဲဘာညာတခါမှမပြောခဲ့ဘူးနိုင်ငံတော်အကြီးအကဲဖြစ်လည်းပဲအစီမပြူပြီးတော့ဖိမန်တကာပြူတာအစီမပြူပြီးကျူးဆိုရဲတခါမှမတွေ့ရပါဘူးဒါ government to government ဆက်ဆံရေးပုံစံမျိုးသက်ဆိုင်တဲ့တာဝန်စီသူတွေတွေ့ရတာမျိုးတွေဖြစ်ပါတယ်မလွတ်မဆောင်သာမှတွေ့ရတာလည်းပဲဆိုတော့မကြိုက်ကြတော့အမှန်ပဲသို့ပေမဲ့လည်းပဲတခြားအစားထိုးနိုင်တဲ့ဖွယ်စီမရှိဘူးတေယုကသူ့အကျိုးစီးပွားကိုကာကွယ်မယ်သူ့အကျိုးစီးပွားအတွက်ဆက်လုပ်နိုင်မယ်ဆိုရင်ဘယ်သူဖြစ်ဖြစ်သူဆက်ဆံမှာဝန်မလေးပါဘူးအစိုးရနှစ်ခုကိုစီမံဆွေး NLD အစိုးရကိုမှသူကပူပြီးနှစ်သက်ခန့်ရှိပါတယ် NLD အစိုးရ NLD ကောင်းဆောင်တောင်ဆန်းစုကြီးဟာ red carpet treatment တေယုသမားကြီးကခေါ်တွေ့တာတွေဖြစ်ခဲ့ပါတယ်နိုင်ငံတကာကတော့အာအာသင်ခါနောက်သူ့လက်ထက်မှာဆက်ဆံရေးကလည်းကောင်းကောင်းမွန်မွန်ပြေရှိခဲ့တယ်နောက်ပြီးတော့အာနာသိန်းကိုလည်းမထောက်ခံဘူးအခုအခါမှာလည်းပဲ NLD ပါတီကိုဖျက်သိမ်းတာဝန်အောင်သူကသဘောမတူဘူးဆိုတော့ NLD ကလည်းပဲအဓိကအစားထိုးနိုင်တဲ့ဒီနိုင်ငံကိုစားပြုအဖွဲ့သူဖြစ်လာနိုင်တဲ့လူများတရုတ်ကမျှော်မှန်းထားလေသော်ကျွန်တော်မသိပါဘူးဆိုစမှာဆိုတော့ဘလို့ဆက်ဆက်နေရတာကတော့စစ်ကောင်စီနဲ့ပဲမလွှဲမချောင်းမှာဆက်ဆက်နေတယ်လို့ပြောမှာပါ
တရုတ်ရဲ့ဒီအခုလုံရက်ကိုအကောင်းမြင်တဲ့ဘက်ကကြည့်မယ်ဆိုရင်ငင်းငင်းရေးအတွက်အထောက်အကူမဖြစ်နိုင်ပါဘူးလား
သိဖြစ်စေချင်ပါတယ်တကယ်ဖြစ်နိုင်တဲ့အခြေအနေတော့ရှိရပေါ့လေအဲ့ဒီဒေသမှာတော့အတိုင်းခိုက်တွေရဆဲသွားမယ်ဆိုရင်ဒေသကပြည်သူတွေကောက်ပါတယ်စီပေးဆောင်တွေနေရာပြန်လာလို့ရမယ်နေဆက်ကုံတော်ရေးပုံမှန်ပြန်ဖြစ်သွားရင်သူတို့ရဲ့စာဝတ်နေရာအဆင်ပြေတော့မယ်ဆက်လက်ပြီးတော့normal life ပြန်ရောက်သွားမယ်ပုံမှန်ဘဝကိုအထူးသဖြင့်အဲ့မှာစီးပွားရေးလုပ်နေတဲ့လူတွေအတွက်စီးပွားရေးသမားတွေအတွက်အကျိုးရှိမယ်အဲနောက်ပြီးတော့စစ်ကောင်စီရဲ့ဘက်တော်သားတွေစစ်ကောင်စီလိုရတဲ့လူတွေကတော့ဟာတွေ့လာဒီမှာငင်းငင်းရသပြီဆိုတော့လက်မထောင်ပြီးတော့ပြောစရာဖြစ်လာမယ်ဒါတွေကတော့ကောင်းပါတယ်ဒါပေမဲ့ဒီဟာဘလောက်တားရှိခံမလဲစစ်မှန်တဲ့ငင်းငင်းရလာလူတွေအောင်သက်သက်နဲ့မလွှဲသားလို့ခံလိုက်ရတာလားဆိုတော်လှန်ရေးလုပ်နေတဲ့အဖွဲ့အစည်းတွေသူကသူတို့လူမျိုးစုအခွင့်အရေးအတွက်လူမျိုးစုကိုယ်ပိုင်ပြဋ္ဌာန်းခွင့်အတွက်ဖက်ဒရယ်ရေးဒီမိုကရေစီအတွက်နှစ်ပေါင်းများစွာတိုက်ပွဲဝင်လာတဲ့အဖွဲ့တွေဖြစ်ပါတယ်ဒီဖက်တွေကကျင်းနေမှာလားသူတို့ကတော့တုံနှင်းနှင်းနဲ့ဒါပြည်လည်မှုတစ်ခုမရမချင်းကတော့ဖြစ်နေမှာဆိုတော့လောလောဆယ်မှာတော့ညဉ့်ညံ့မှုရနိုင်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ရေးရှိမှာတော့ဆက်လက်ပြီးတော့ညဉ့်ညံ့နေလိမ့်မယ်ဆိုတာစံတရားရှိတာပဲဖြစ်ပါတယ်
ဒီတရုတ်ကဒီလိုအခုလိုပေါ့လွှမ်းမိုးလာတာကိုဒီအိန္ဒိယနိုင်ငံနေနောက်နိုင်ငံတကာအတိုင်းဝိုင်းနေရရောလက်ပိုက်ကြည့်နေမလားနောက်ရုရှားရောအထူးသဖြင့်အမေရိကန်ပေါ့
ဟုတ်ကဲ့အပထမဆုံးရုရှားကိုပြောမယ်ဆိုရင်တော့ရုရှားကတော့အစမြန်မာနိုင်ငံကိုသူကလည်းပဲဒီအဝင်အစိုးရချင်းနဲ့အစီအမပြုတယ်ဆိုတာတဲ့လက်နဲ့ဝယ်ရလက်နဲ့ဖောက်ရလို့ပဲသဘောထားတယ်လို့သုံးသပ်ကြပါတယ်ဒါလည်းကြိုက်ဖြစ်နေမှာသူတို့လက်နဲ့ရောက်လို့ရပြီနောက်တစ်ဆင့်တက်ပြီးစဉ်းစားလာတာက CAP ရဲ့အခါမှာသူအစ်တန်အရှာမှာဟိုတုန်းကဗီယက်နမ်ကိုခြေကုပ်စခန်းထားခဲ့ရဲ့နောက်ပိုင်းမှာအဲ့ဒါလည်းပဲလွတ်သွားတော့ခုတည်းပြန်ပြီးတော့မြန်မာနိုင်ငံကိုစစ်ကောင်စီအတဆင့်ခြေကုပ်ယူပြီးတော့လွှမ်းမိုးဖို့ဆွဲယူရစ်တယ်စီလံတူရတယ်ရှာတော့ဒါပေမဲ့အဲ့ဒီဟာကိုတရုတ်ကအခုလိုကန့်ကြလိုက်တော့ရုရှားဘာမှတတ်နိုင်မှာမဟုတ်ဘူးတရုတ်နဲ့ရုရှားကလည်းပဲအမေရိကန်ကိုဆင်မဲ့နေရမှာသာပခုံးချင်းလက်တွဲညီရတာကျန်တဲ့နေရာမှာသူတို့ချင်းချင်းလည်းပဲပြိုင်ပွဲဖြစ်ခဲ့တာပဲပြန်လဲပြိုင်နေကြရတယ်ဆိုတော့အဲ့ဒါကိုတော့ရုရှားကသိကြိုက်မှာမဟုတ်ဘူးသို့တော်လည်းပဲသူကမလွတ်နိုင်တော့ဘူးဘာမှသူကယူကရိန်းစစ်ပွဲနဲ့ကိုသိအလုံးများနေတဲ့အချိန်မှာအခုယူကရိန်းကတံပြန်ထိုးစစ်တွေကတော့ပြင်းထန်နေတယ်ဆိုတော့ရုရှားကလည်းပြန်လဲလက်ကျင့်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်နောက်အမေရိကန်ကတော့ truth ထားကြဒီတစ်ခါအန်သိုနီဘလင်ကင်တရုတ်နဲ့တွေ့တဲ့အခါမှာမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးရဲဆိုတာလူတိုင်းစိတ်ဝင်စားတွေ့ကြပါတယ်မျှော်လင့်ကြပါတယ်သူတို့ကအမေရိကန်ဘက်ကမြန်မာအရေးကိုစောင့်ကြည့်နေတဲ့ direct mission တို့သူတွေကဒီဟာကိုကောင်းတယ်အဲ့လိုနှစ်နိုင်ငံညှိနှိုင်းပြီးတော့အဖြစ်ရှာနိုင်ပုံကောင်းတယ်တချို့ကလည်းပဲဒါသူတို့တွေမကပါလေတခြားအိန္ဒိယတို့ဘာလို့ကထက်ပြီးတော့ဖြည့်ရှင်းနိုင်ပုကောက်နေပြဖြည့်ရှင်းနိုင်တော့သိတ်ကောင်းတာပါပဲဒါပေမဲ့တစ်ဖက်သက်မဖြစ်ဖဲနဲ့မှန်ကန်တဲ့ပုံစံမျိုးနဲ့ဖြည့်ရှင်းတဲ့အထီးကိုလက်ခံနိုင်မလားစစ်ကောင်စီကတော့စစ်တပ်ရဲ့သဘောသဘာဝကတော့ဖြည့်ရှင်းမှုကိုသူတို့အကျိုးစီးပွားအတွက်ဆိုရင်လက်ခံမယ်ဆိုတော့အခုခါမှာတော့တော်လှန်ရေးအင်အားစုတွေတွန်းလှန်ခုခံရေးအင်အားစုတွေဘက်ကလည်းစီအအဖြစ်အပေါ်စီးရနေတယ်ဆိုတော့ဒီနိုင်ငံနေရာမှာနည်းနည်းဝိတ်တီဖြစ်တာပေါ့လေအလေးချိန်စီးရဆိုတော့ဘယ်လိုများဖြစ်ရမလဲမသိကြပါဘူးတချို့ဆိုတွေ့တယ်အိန္ဒိယနိုင်ငံတွေကအာဆီယံတို့ဒေယုတုနဲ့ပေါင်းပြီးတော့ပေါ့လေဒါ humanitarian intervention ပေါ့သာနာမှုတွေဝေယဆွေဖေးပြီးတော့တပ်ဖွဲ့တွေလှုပ်ပြီးတော့လုံးလုံးဖြစ်နိုင်တော့ဘယ်လိုများဖြစ်နိုင်မလဲတော့မထင်ပါဘူးကျွန်တော်ကတော့အဲ့ဒါတော့လက်တွေ့တော့မကြသေးဘူးလို့ထင်ပါတယ်ဆိုတော့နိုင်ငံတကာမှာတော့အဲ့လိုစဉ်းကျင်ပါတယ်ဘယ်လောက်ထိကြည့်နိုင်နိုင်နဲ့ဝေရောက်လာနိုင်ကြမလဲသူတို့ဖြစ်ရှင်းတော့စစ်မှန်တဲ့အဖြေရမလားဆိုတာဘယ်လိုမှရည်ရည်ပြမပြောနိုင်ပါဘူးအကောင်းဆုံးကတော့ကိုရိုးချင်းချင်းမညီညွတ်တော့ဖြစ်နေကြတာလေမညီညွတ်တာကလည်းစစ်ကောင်စီကအာဏာသိမ်းလိုက်တော့လူတွေကမခံနိုင်ဆန္ဒပြတယ်ဆန္ဒပြပစ်သက်တော့ထွက်ပြေးလက်နဲ့ပဲခိုင်းရတယ်ဆိုတော့ဒီလိုနဲ့ဖြစ်သွားတာအကြောင်းကတော့ဆိုတော့ဟိုစရတဲ့ဒီလိုမဖြစ်ခဲ့ရင်တော့အကောင်းဆုံးလို့ပြောမှာပ
ါဟုတ်ကဲ့ပါအဲ့တော့ဒီအခုနောက်ဆုံးမေးနေကြမေးခွန်းပေါ့မြမအရေးစစ်မှန်တဲ့ပြည်လည်မှုရရှိမဲ့အလားအလာရှိမှာလားရှိပါရဲ့လား
အာအင်တမမနဲ့ပါပဲခါတိုင်းဖြည့်နေရလဲဒီလိုပဲသိပြီးအတက်သရောနဲ့ဖြည့်စရာအဖြစ်မတွေ့ရှိခဲ့သေးပါဘူးအခုလည်းပဲအဲ့လောက်ဒီအတက်စရာအဖြစ်မရှိပါဘူးအခုစဉ်းစားရတဲ့အချက်ကသိပြီးတော့အကောင်းကြီးဖြစ်လာနိုင်တယ်ဆိုတာကလည်းပြည်လည်မှုရရှိသွားနိုင်တယ်လောလောဆယ်မှာ
ပြာပစ်ထားတဲ့အတွက်ကြောင့်ဆူရီတော်လည်းဖြစ်နိုင်တယ်အမေရိကန်တို့ဘာလို့ရတယ်တိုင်းငရကလည်းဝင်ပြီးကြီးရမယ်ဆိုရင်တော့ပြည်လည်းမှုရာကြီးပြည်လည်းမှုရရှိတော့နိုင်တဲ့အစင်တော့ဖြစ်ကောင်းဖြစ်မယ်လို့ထင်ပါတယ်တစ်ဖက်မှာလည်းပဲရေရှည်မှာပြန်ပြီးဆူရနိုင်တဲ့အချိန်လည်းရှိလို့ပြောမှာဖြစ်ပါတယ်အဲ့ဒါပဲပြောမှာဖြစ်ပါတယ်ဟုတ်ကဲ့ပါဦးကျော်စင်သားရှင်ခုလိုဆွေးနွေးပေ
င်ဆက်မိမှာလူငယ်အစီအစဉ်တစ်ခုဖြစ်တဲ့ Dancing နဲ့ဆက်ပါမယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းမှာ Ranger Muslim တွေပေါ်လူမျိုးတုံးတပ်ဖြတ်မှုလို့ဆွဆွဲခံရတဲ့အထိဖြစ်ခဲ့တဲ့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြုံတွေ့ခဲ့ရတာဆိုရင်ပြီးခဲ့တဲ့ August 25ရက်နေ့မှာ9နှစ်ပြည့်သွားခဲ့ပါပြီ။ဒီတန်းဖတ်မှုကြောင့် Bangladesh နဲ့ဆက်ဒုက္ခသည်စခန်းကိုထွက်ပြေးခဲ့ရတဲ့အမျိုးသမီးလေးတဦးကတော့အခုဆိုရင် American လွှတ်တော်မှာပါ Ranger နဲ့မြန်မာပြည်သူတွေအရေးပြောဆိုတင်ပြခွင့်ရသူတို့ဖြစ်လာပါတယ်။ဒုက္ခသည်စခန်းကနေအခုအချိန်ထိရောက်တဲ့အထိသူဘယ်လိုကြိုးစားခဲ့ရပါသလဲ။ဂျန်စီပရိသတ်တွေအတွက်မက်ခင်လီကဆက်သွယ်တင်ပြထားပါတယ်ခင
်ဗျ။ Hey ဂျန်စီတို့တချင်ရောက်ပြန်ပြီနော်။ဂျန်စီတို့ဒီတစ်ပတ်တော့လူငင်ကြဒုက္ခသည်စခန်းကနေပြီးတော့အမေရိကန်လွှတ်တော်တဲ့ဒီရောက်အောင်ပညာရေးကိုဒီဇိုင်းမဲ့ကြိုးစားခဲ့တဲ့လူငင်ကြအမျိုးသမီးငယ်လေးနဲ့စကားပြောထားတယ်။
Hello, my name is Lucky Karen.
မင်္ဂလာပါ။ကျမက Lucky Karen ပါ။မြန်မာပြည်မှာမွေးဖွားကြီးပြင်းခဲ့တာပါ
။ပထမဆုံးတော့သူငယ်ငယ်တုန်းကအကြောင်းလေးနားထောင်ကြည့်အောင်နော
်။ In Myanmar, I was only 14.
မြန်မာပြည်ကနေထွက်ပြေးတဲ့အချိန်တုန်းကတော့အသက်က14နှစ်ပဲရှိပါသေးတယ်။ကလေးသာသာအရွယ်လေးပေါ့။မြန်မာပြည်မှာရှိတဲ့တခြားကလေးတွေလိုပဲတငယ်ချင်းတွေနဲ့တွေ့မယ်၊ကြောင်းတက်မယ်။ဒါပဲကျမရဲ့ဘဝက။နောက်မြန်မာပြည်မှာကြီးပြင်းလာရတဲ့တခြားလုံးမှာမြန်မာစစ်တပ်နဲ့ဒေသအနာပိုင်းတွေကကျမတို့ရိုဟင်ဂျာတွေနေအိမ်တွေကိုမိရှို့ပစ်တယ်။လူတွေကိုဖမ်းပြီးတော့ထောင်ချတယ်။တပ်ပစ်တာတွေနဲ့အိမ်ကနေထွက်ပြေးရအောင်အတင်းအကျပ်လုပ်တာတွေကြီးပဲတွေ့ခဲ့ရပါတယ်။ကျမမိသားစုကိုယ်တိုင်ကရောကျမပတ်ဝန်းကျင်မှာရှိသမျှလူတွေအကုန်လုံးဒီလိုအဖြစ်ဆိုးကိုကြုံခဲ့ရတာပါ။ဒါကကျမရဲ့မြန်မာပြည်ကကလေးဘဝအတွေ့အကြုံတွေပါပဲ
။ That was my life experience with child in Myanmar.
ဒီလိုအခြေအနေတွေနဲ့ကြုံရတယ်သူရဲ့ငြင်းရအမှတ်တရကဘာဖြစ်နေလဲ
Really hard movement that I can never forget was actually the day
ကျမတို့ကမေးဖို့ခက်ခဲတဲ့နေ့တရကတော့ကျမတို့အိမ်ကနေထွက်ပြေးရတဲ့နေ့ပါပဲအဲ့ဒီနေ့ကတနင်္ဂနွေနေ့ညနေ 4:00 နာရီလောက်ကလေကျမဘာတွေရင်ဆိုင်ကြုံတွေ့ရတော့မယ်ဆိုတာသေချာမသိခဲ့ပါဘူးဒုက္ခတွေဖြစ်နေနေရတော့မယ်ဆိုတာလည်းသေချာမသိခဲ့ပါဘူးကလေးတယောက်ရဲ့တာမန်အသည့်နေပဲတာမန်နေခဲ့တဲ့အချိန်မှာအိမ်ကနေထွက်မပြေးရခင်အထိလူမျိုးတုံးတက်ဖြတ်မှုဆိုတာကိုလည်းဘာမှမသိခဲ့ပါဘူးကျမရဲ့ကျမမိသားစုရဲ့တခြားဆွေမျိုးတွေလူပေါင်းထောင်တဲ့အချိန်သူတို့တွေနဲ့အတူအိမ်တွေကနေထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအချိန်အခိုက်အတန့်ကလေးကိုကျမဘလို့မှမေ့နိုင်တော့မှမဟုတ်တော့ပါဘူးဘဲကိုသွားလို့ဘဲမှာခီးဆုံးမယ်မှန်းလည်းမသိတော့အရန်လည်းထိတ်လန့်ကြောက်လန့်ခဲ့ရပါတယ်။အဲ့ဒီအချိန်ကတော့ဘဝမှာအခက်ခဲဆုံးအချိန်တွေပါပဲ
။ Difficult experience in my life ever.
မင်္ဂလာဒေ့ရှ်ကိုရောက်တဲ့အချိန်မှာသူဘလို့ကြုံတွေ့ခဲ့ရလဲ။ဒုက္ခသည်စခန်းကလုံခြုံရေးအခြေအနေတွေကရောဘလို့ရှိလဲ
။ In the refugee camps to be more than a million people together.
ဒုက္ခသည်စခန်းထဲကိုရောက်တဲ့အချိန်မှာထောင်နဲ့ချီတဲ့လူတွေကအများကြီးပဲ။ပြီးတော့လည်းဘာတစ်ခုမှအစီအစဉ်မကျတဲ့အနေအထားတွေနဲ့အကူအညီတွေပေးမယ်လူလည်းမရှိပါဘူး။တော့စားစရာလည်းမရှိပါဘူး။အကာအကွယ်ပေးမဲ့သူလည်းမရှိပါဘူး။ပိုင်ဆိုင်သမျှပစ္စည်းတွေအားလုံးလည်းထားခဲ့ရတယ်။ဒီနေရာကလွဲရည်နောက်ထပ်ရွေးချယ်စရာလည်းမရှိပါဘူး။တကယ်ကိုကြောက်စရာကောင်းတဲ့အခြေပါပဲ။ဘယ်ရာကားမှလုံခြုံမှုမရှိပါဘူး။အစိုးရကပေးတဲ့နေရာဆိုတာကလည်းမလုံခြုံတဲ့အတွက်ဘဝတွေကလည်းမလုံခြုံပါဘူး။သွားတာလာတာကအစာပညာသင်ယူတာကအဆုံးအရာရာမှာကကန့်သက်ချက်တွေရှိနေပါတယ်။ပြီးတော့ကျမတို့နေရတဲ့နေရာကလည်းအရန်ချင်းပါတယ်။ဒါကြောင့်ကျမတို့မိသားစုအတွက်မလုံလောက်ပါဘူး။အထူးသဖြင့်မိန်းကလေးတွေအတွက်တည်တံ့အခန်းထားဖို့တောင်မှနေရာမရှိပါဘ
ူး။ There was enough room for you to live separately.
သူကလေဘလို့အခက်ခဲနေရဲ့ကြင်ကြုံ။ပညာရေးဆက်တင်ခွင့်ရဖို့အတွက်ကြိုးစားခဲ့တယ
်။ Crazy experience for me getting access to education. I first
စာဆက်တင်ဖို့ဆိုတာကလည်းအတော့ကိုအခက်တွေ့ခဲ့ရပါတယ်။ပုံမှန်ဆရာဆိုတာမျိုးတွေလည်းမရှိပါဘူး။ Online တခုတည်းကပဲလေ့လာသင်ခဲ့ရပါတယ်။ဒါပေမဲ့ internet line ကလည်းမကောင်းမြန်ဘူးလေ။စမတ်ဖုန်းတွေလည်းကျမတို့မှာမရှိပါဘူးအဲ့တော့ရှိတာနဲ့ပဲရအောင်လုပ်ရပါတယ် YouTube ကနေပြီးတော့ဗီဒီယိုတွေကြည့်တယ်နောက်ဆောင်မတွေဖတ်ရတာကကျမအတွက်အထောက်အကူအများကြီးရခဲ့ပါတယ်စခန်းထဲမှာကျူရှင်သဘောမျိုးတင်ပေးတဲ့အတန်းတန်းတော့ရှိပါတယ်ကျမအဲ့ဒီမှာပဲတက်ခဲ့ရပါတယ်တကယ်ကျောင်းကြီးကိုတက်ခွင့်မရသေးတဲ့ချိန်မှာကိုကိုကပညာရေးနဲ့မဝေးအောင်လို့ကြိုးစားခဲ့ရပါတယ်ကံကောင်းထောက်မှစွာနဲ့ပဲ2019ခုနှစ်မှာစစ်တကောင်းတက္ကသိုလ်မှာပထမဆုံးပညာသင်ခွင့်ရတဲ့ရိုဟင်ဂျာအမျိုးသမီးဖြစ်နေကျမရွေးချယ်ခံခဲ့ရပါတယ
် University in Shillong
အမျိုးသားကြီးဆိုတဲ့လူမှုပတ်ဝန်းကျင်မှာပညာတတ်အမျိုးသမီးတယောက်ဖြစ်ဖို့အတွက်ဘလို့အကြောင်းအရာတွေကသူ့ကိုတွန်းအားပေးခဲ့တာလဲ
And the inspiration I got was from my father.
Tilo myo chaung tat khwin ya go josa khe ya da ga le jama ye a phe si ga khon ga ri ya khe da ba. A phe ga jama ru de ta ma so yin sit twe tat ka do ma chaung tat khwin ya khe de patthama song Rohingya chaung da tyaok ba. Pi lo tu ga lu khwe lou sha de a phwe de ne a lou lou khe da so ro jama ye pinya ye naw a lou kai a long ga a phe si ga ni pi lo a tu yu khe ya da ba.
Who I learned how to study career in a young life from.
American ရောက်လာတော့သူဘယ်လိုအပြောင်းအလဲခံစားခဲ့ရလဲ American လွတ်တော်မှာမြန်မာအရေးအတွက်သူဘာတွေဆောင်ရွက်ခဲ့လဲ
I was born and grew up in Myanmar as a child.
ကျွန်တော်ကမြန်မာပြည်မှာမွေးတယ်အဲ့ဒီမှာမတူညီတဲ့ဘဝတစ်ခုနောက်ပြီးတော့ Bangladesh ဘက်ကိုဒုက္ခသည်အနေနဲ့ရောက်လာပြန်တော့လဲဘဝတစ်ခုစရပြန်တယ်အခုလဲ America ကိုရောက်လာတော့ကျွန်မအသက်20ဝန်းကျင်မှာဘဝတစ်ခုအဲ့တော့မတူညီတဲ့ဘဝ၃ခုကိုဖျက်ဆီးခဲ့ရပါတယ်မနစ်တုန်းကအမေရိကန်လွှတ်တော်မှာမြန်မာအရေးကြားနာမှုတွေလှုပ်တော့ကကျွန်မပါဝင်ခဲ့ပါတယ်။အဲဒီဆွေးနွေးပွဲမှာအမေရိကန်ဆိုရကအရာရှိတွေတောက်ပြီးတော့မူဝါဒရေးဆွဲတဲ့သူတွေကုလသမဂ္ဂကအရာရှိတွေအားလုံးပါဝင်ပြီးတော့မြန်မာအရေးကိုကြဲကြဲပြတ်ပြတ်ဆွေးနွေးခဲ့ပါတယ်။တကယ်ကိုအားကောင်းတဲ့ဆွေးနွေးပွဲဆိုတော့ကျွန်မစိတ်လှုပ်ရှားခဲ့ပါတယ်။ပြီးတော့အမေရိကကိုရောက်ပြီးတော့မကြခင်မှာပဲအခုလိုပါဝင်ခွင့်ရတဲ့အတွက်လဲကိုအရန်ဂုဏ်ယူမိပါတယ်။ရိုဟင်ဂျာတွေပါဝင်အတိုင်းဝိုင်းတစ်ခုလုံးကိုရဲ့ရွာမှာပြန်ပြီးတော့အခြေချခွင့်ရဖို့ရှေ့ဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ
် hope of return one day to our homeland yeah
တဲ့ဒီဘက်တော့တလောက်ပဲเนาะရှေ့တစ်ဘက်ကြီးကြာလို့ရှင်လဲဂျန်စီရဲ့အတွက်ဂျန်စီရှိနေတယ်เนาะတတ
VOA ရဲ့အခုအစီအစဉ်လေးနဲ့နောက်ဆုံးရသတင်းတွေကို burmese.voanews.com မှာလဲအချိန်မီးပြန်လဲကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တပတ်အတွင်းအားကစားသတင်းတွေကိုကြည့်အောင်ပါ2024ခုနှစ် Paris မတန်ဆွမ်း Olympic ပြိုင်ပွဲကိုတော့ Paris မြို့တော်မှာပြီးခဲ့တဲ့သတင်းဘက်ကဆက်တင်လိုက်ပါတယ်ဗန်မြူနစ်တိုက်စစ်မှူးသောမတ်မူလာဟာအသင်းအတွက်စံချိန်သစ်တစ်ခုတင်လိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ည
အထောက်အစပ်လေးပဲရစ်မတန်ဆွမ်းအိုလံပစ်ပြိုင်ပွဲကိုတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာဩဂတ်လ28ရက်နေ့ကစတင်လိုက်ပါပြီမတန်ဆွမ်းအိုလံပစ်ဖွင့်ပွဲအခမ်းအနားကိုပြီးခဲ့တဲ့အိုလံပစ်ပြိုင်ပွဲဖွင့်ပွဲတုန်းကလိုပဲအားသာကွင်းမှာမကျင်းပခဲ့ပဲ Paris မြို့ကရှောင်းဇလီဇီလမ်းမကြီးပေါ်မှာကျင်းပခဲ့တာဖြစ်လို့ပထမဆုံးအကြိမ်ဖြစ်တဲ့အားသာကွင်းပြင်ပမှာကျင်းပတဲ့မတန်ဆွမ်းအိုလံပစ်ဖွင့်ပွဲအခမ်းအနားဖြစ်ခဲ့ပြီးတော့ကမ္ဘာတော်ဝန်ကနိုင်ငံပေါင်း168နိုင်ငံကအားသာအဖွဲ့တွေတက်ရောက်ခဲ့ကြပါတယ် Paris မတန်ဆွမ်းအိုလံပစ်ရဲ့ပထမဆုံးရွှေစိတ်ကိုတော့ Netherlands နိုင်ငံကစပိန်ချန်ပီယံ Caroline Groot ကအမျိုးသမီးမီတာ 500C45 ပြိုင်ပွဲကနေရသွားခဲ့ပါတယ်အခုလောလောဆယ်အထီတော်တရုတ်နိုင်ငံကရွှေစိတ်အများဆုံးရထားပြီးတော့ပြေးခုံပြက်ကြက်တောင်စပွဲတွေတင်းနစ်နဲ့ရေကူးပြိုင်ပွဲတွေကလည်းရွှေစိတ်တွေအများအပြားယူပေးထားတာဖြစ်ပါတယ်ပတ်စံအိုလံပစ်ပြိုင်ပွဲကိုတော့ဩဂတ်လ28ရက်နေ့ကနေစက်တင်ဘာ10ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာယောဘဘကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြတဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာချန်ပီယံမန်ချက်စတာစီးတီးနဲ့လီဗာပူးတို့တိုင်ပွဲတွေဆက်ခဲ့ကြပါတယ်။ဒီနေ့ကပွဲတွေမှာတော့ရာသီအစပထမနှစ်ပွဲမှာနိုင်ပွဲတွေရထားတဲ့အာစနယ်နဲ့ဘရိုက်တန်တို့အမ်ရိတ်စ်မှာတကိုးစီတည်ကြသွားပြီးတော့ချန်ပီယံမန်စ်ကတော့ဟာလန်ရဲ့ဟက်ထရစ်နဲ့ဝက်ဆမ်ကို3ဂိုးတကိုးနဲ့နိုင်သွားပါတယ်။ဟာလန်ဟာဒီပွဲမှာအခုလိုဟက်ထရစ်သွင်းလိုက်နိုင်တာကြောင့်သူဟာပရီးမီယာလိဘောလုံးရာသီအဖွင့်3ပွဲမှာ9ဂိုးအတွင်းနဲ့ပထမအဆုံးကစားသမားဖြစ်လာခဲ့ပါတယ်။မက်ဆီဒီနီပြဂွာဒီယိုလာကတော့ဟာလန်ဟာမနစ်ကထပ်ပူကောင်းပြီးတော့သူ့ရဲ့ဂိုးသွင်းနှုန်းကလည်းပုံမှန်ထက်ကိုပိုထူးခြားတယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ
် It's no more. It's no more. There was no more in Salzburg, it was not in Dortmund, it's no more here. So this guy I don't know how
ပုံမှန်မဟုတ်ပါဘူးသူ့ရဲ့ဂိုးသွင်းနှုန်းကပုံမှန်ထက်ကိုပိုထူးခြားပါတယ်ဆက်ပတ်မှလည်းပုံမှန်မဟုတ်ခဲ့တယ်ဆက်ပတ်မှလည်းပုံမှန်မဟုတ်ပါဘူးပြီးတော့ဒီမှာလည်းအဲ့ဒီလိုပါပဲအဲ့ဒီတော့သူ့အနေနဲ့ဘယ်နှပွဲမှဂိုးဘလောက်သွင်းမလဲကျွန်တော်မသိပါဘူးမန်နေဂျာတယောက်နီးပြတယောက်အနေနဲ့ကတော့ပိုကောင်းအောင်ကစားနိုင်မှုနဲ့ဂိုးသွင်းခွင့်တွေပိုဖန်တီးပေးနိုင်အောင်လုပ်ဖို့ပါပြီးရင်တော့ကျွန်တော်တို့အတွက်ဂိုးပေါက်တဲ့ကိုဂိုးဝင်အောင်သွင်းပေးမဲ့သူကျွန်တော်တို့မှာရှိတယ်လေ
တနင်္ဂနွေနေ့ကတော့ Old Trafford မှာကစားတဲ့ Manchester United နဲ့ Liverpool ပွဲမှာတော့ Liverpool က3ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ် Liverpool အတွက် Luis Diaz က2ဂိုးဆာလာက2ဂိုးသွင်းခဲ့တာပါမန်ယူသင်းဟာလီဗာပူးကိုအိမ်ခွင်းမှာ3ဂိုးအပြတ်နဲ့ရှုံးသွားတဲ့အတွက်မန်ယူနီးပြတန်ဟောက်ရဲ့အကြီးအကျယ်ဝေဖန်ခံရပါတယ်လီဗာပူးနီးပြတဲ့အာနီစလော့ကတော့ဒီပွဲနိုင်တာနဲ့ပတ်သက်ပြီ
း I think everything which you want to see as a manager you saw in this game so there were difficult moments for us I think United started really well
မန်နေဂျာတယောက်အနေနဲ့လိုချင်တာတွေဖြစ်ချင်တာတွေအကုန်လုံးကိုဒီပွဲမှာတွေးခဲ့ရတယ်လို့ကျွန်တော်ထင်ပါတယ်
ကျွန်တော်တို့ ခက်ခဲကစားရတဲ့ အချိန်တွေလည်း ရှိခဲ့ပါတယ် စသဖြင့်မှာတော့ United ကစားတာ ကောင်းတယ်လို့ ကျွန်တော်ထင်ပါတယ် ကျွန်တော်တို့တောင်းငံဘောတွေ တစ်လုံးနှလုံးတော့ ပေးလိုက်ရပြီ အဲ့ဒီကနေ ကျွန်တော်တို့ကြမ်းကြမ်းခံပြီး ပြန်ကစားခဲ့ရတာပါ ပြီးတော့ကျွန်တော်တို့တကိုးသွင်းခဲ့ပေမဲ့ မရခဲ့ပါဘူး ဒါပေမဲ့လည်း ကျွန်တော်တို့စီမပြတ်ပဲ အကောင်းဆုံးဆက်ကစားပြီး 3 ဂိုးသွင်းခဲ့တာပါ
အဲ့ဒီထက်ပိုရသင့်ပါတယ်လေဦးသင်ဟာဒီတစ်ပတ်ဆက်နိုင်သွားတဲ့အတွက်မန်စီးတီးနဲ့အတူသုံးပွဲကစားသုံးပွဲနိုင်ခိုးမှရထားပါတယ်ဆိုတော့နီးပြားသစ်လက်ထက်လေဦးသင်ရဲ့အနေထားဘယ်လိုရှိပါလဲနောက်တစ်ပတ်သက်ပြီးတော့ဆော့ကာဖော်လို့ကြတဲ့အိမ်သားချုပ်ကိုကျော်မြွန့်ကတော့အခုလိုပြောပါတယ်ကောင်းလက်ထက်မှာလီဗာပူးကကောင်းတာကစားဖို့ပုံပြီးတော့သုံးချလာပြီးတော့ကျွန်တော်စလော့သဘောကျတာပါကစားသမား ไตสึกกานี่ပြီးတော့ကောင်တာကနေပြီးတော့ကောင်တာပလေးနဲ့ဒီဝိုက်ပလေးယာတွေနဲ့သူကစားသွားတာတွေတွေ့ရတယ်အဲသူရဲ့ကစားပုံကအနိုင်ရဖို့ဆိုတဲ့ပုံစံမျိုးဖြစ်ပြီးတော့တတ်တောင့်တတ်တာလည်းဖြစ်ရမယ်အဲ့လိုမျိုးပါဗျာဟိုသူကလည်းပြောတာလေဆလော့ကိုယ်တိုင်ကလည်းပြောတာလေဂျာဂင်ကလော့လို့တကယ်ဟိုအန်တာတိန်မန့်ပလေးလို့မမြင်နဲ့ပျော်ပြင်းမှုစံနဲ့ဟိုတိုက်စစ်ကစားခံမျိုးကိုသူ့ကိုမ
ဆွေမမရပြန်တဲ့တိုက်စစ်မှုကီလီယန်အမ်ဘာပေဟာလာလီဂါမှာသူ့ရဲ့ပထမဆုံးဂိုးကိုသွင်းနိုင်လိုက်ပြီဖြစ်ပါတယ်ပြီးခဲ့တဲ့လာလီဂါအဖွဲ့၃ပွဲမှာရီယယ်အတွက်ဂိုးမသွင်းနိုင်လာကြောင်းအမ်ဘာပေဟာဖီအာရိနဲ့ရင်ဆိုင်နေရပြီးတော့တနင်္ဂနွေနေ့ကကစားခဲ့တဲ့ရီယယ်မက်ဒရစ်နဲ့ရီယယ်ဘက်တစ်ပွဲမှာတော့၂ဂိုးသွင်းခဲ့ပြီးတော့ရီယယ်မက်ဒရစ်ကလည်းဒီပွဲမှာ၂ဂိုးကိုမရှိနဲ့နိုင်ခဲ့ပါတယ်ဂျာမနီမှာတော့ဘိုင်ယန်မြူနစ်တိုက်စစ်မှုသောမတ်မူလာဟာဘိုင်ယန်အသင်းအတွက်ပွဲရည်အတွက်အများဆုံးကစားသမားအဖြစ်နဲ့စံချိန်တင်လိုက်ပါတယ်မူလာဟာပြီးခဲ့တဲ့ဘွန်ဒက်စ်လီဂါပွဲမှာဘိုင်ယန်အတွက်ပွဲပေါင်း930မြောက်ကိုကစားပြီးတော့အရင်ကအများဆုံးစံချိန်တင်ခဲ့တဲ့ဂိုသမာဆက်မိုင်ယာရဲ့စံချိန်ကိုချိုးလိုက်တာဖြစ်ပါတယ်မူလာဟာအိနေကဘိုင်ယန်အတွက်တကူသွင်းပေးခဲ့ပြီးတော့အခုဆိုရင်စုစုပေါင်း245ကိုရှိသွားပြီဖြစ်ပါတယ်ဒါပြင်သူဟာဘိုင်ယန်နဲ့အတူဘွန်ဒက်စ်လီဂါ12ချိန်ဂျာမန်ရှုံးထွက်ပလား6ချိန်ဂျာမန်စူပါပလား8ချိန်နဲ့ဥရောပချန်ပီယံလိဥရောပစူပါပလားနဲ့ကမ္ဘာကလပ်ချန်ပီယံပလားတွေကိုလည်း2ချိန်စီရရှိထားပါတယ်ခင်ဗျာတက်နစ်ပြိုင်ပွဲတွေဘက်မှာတော့ American ပြည်ထောင်စုကြီးအောင်မှာချင်းပါနေတဲ့ American Open Tennis ပြိုင်ပွဲမှာအမျိုးသားဘက်မှရောအမျိုးသမီးဘက်မှပါလက်ရှိ Champion တွေစောစောစီးစီးအရေးနိုင်ပြီးတော့ထွက်လာရပြီဖြစ်ပါတယ်။အမျိုးသမီးဘက်မှာတော့မနစ်က Champion Gugu Gauffas ဒုတာအစ်စ်မှာပဲတနိုင်ငံလဲသူ Emma Navarro ကိုနှစ်ပွဲတစ်ပွဲနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရသလို American Open ကိုနှစ်ကြိမ်ဘိုးဆွဲမှုတဲ့ဂျပန်နိုင်ငံက Naomi Osaka ဟာလည်းဒုတိယအစ်စ်မှာပဲရှုံးပြီးတော့ထွက်လာရပါတယ်။အမျိုးသားဘက်မှာတော့စပိန်နိုင်ငံကနာမည်ကြီးအာလုစ်အော်ကရော့စ်ဟာဒုတိယအဆင့်မှာနယ်သာလန်ကဗန်နဇန်ရှုကို၃ပွဲပြတ်နဲ့ရှုံးသွားခဲ့သလိုပြီးခဲ့တဲ့ကချန်ပီယံနိုဗောက်ဂျိုကိုဗစ်ဟာလည်းတတိယအဆင့်မှာပဲအော်စတြေးလျကပေါပရင်ကို၃ပွဲ၃ပွဲနဲ့ရှုံးပြီးတော့ထွက်လာရပါတယ်။ဒါပြင်ပဲရစ်အိုလံပစ်တုန်းကတတိယရခဲ့တဲ့အီတလီနိုင်ငံသားမူဆက်တီဟာလည်းအမေရိကန်ကဘရန်ဒန်နာကာရှီမာကို၃ပွဲ၃ပွဲနဲ့ရှုံးသွားခဲ့လို့ပြီးခဲ့တဲ့ပဲရစ်အိုလံပစ်ပြိုင်ပွဲမှာပထမဒုတိယတတိယရခဲ့ကြတဲ့ဂျိုကိုဗစ်အယ်ကာရက်စ်နဲ့မူဆက်တီတို့၃ယောက်စလုံးဟာ24နာရီအတွင်းမှာပဲပြိုင်ပွဲကနေထွက်လာရပါတယ်။ဂျိုကိုဗစ်ကတော့သူ့ရဲ့ service တွေအတော်ဆိုးခဲ့ပြီးတော့ဒီပွဲဟာသူကစားခဲ့တဲ့တန်တန်းလျှောက်အဆိုးဆုံးကစားခဲ့တဲ့ပွဲတွေထဲကတစ်ခုဖြစ်တယ်ဆိုပြီးတော့လည်းပွဲပြီးမှဝန်ခံသွားပါတယ်။ဒီပွဲမှာဂျိုကိုဗစ်ရှုံးသွားတဲ့အတွက်ဒါဟာသူ့အတွက်တော့2019နောက်ပိုင်းတနေ့အတွင်းမှာပဲ Grand Slam ပြိုင်ပွဲကမှအနိုင်မရတာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒါပြင်ဒီနှစ်က2000နောက်ပိုင်းမှာဖက်ဒရာရောနဒါလ်ရောဂျိုကိုဗစ်ရော၃ယောက်စလုံး Grand Slam ကိုတယောက်မှအနိုင်မရတဲ့ပထမဆုံးနှစ်လည်းဖြစ်ပါတယ်။ဂျိုကိုဗစ်ကတော့ဒီနှစ်မှာ Grand Slam ကိုမရပေမဲ့လည်းသူ့ကစားသမားဘဝတစ်လျှောက်လုံးမှာ Olympic ရွှေစိတ်ရကျင်ခဲ့တာကြောင့်ဒီနှစ်မှာ Grand Slam တစ်ခုမှမရဘဲ Olympic ရွှေစိတ်ရတဲ့အတွက်ဒါကိုလက်ခံပြီးတော့ဒီပေါ်မှာချိန်နဲ့တည်းဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တက်ဆက်ခဲ့တာပါဗျာ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းလည်းဆိုရင်တော့ burmese@voanews.com ကိုစာယူသားပို့နိုင်ပါတယ်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဒီနေ့ဩဂုတ်လဟာမြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေစတင်ခဲ့တဲ့9နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်2019ခုနှစ်ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းကလူနည်းစုရိုဟင်ဂျာမွတ်စလင်တွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးတုံးတပ်ဖြတ်မှုအပါအဝင်ကြောက်မက်ဖွယ်အကြမ်းဖက်မှုတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။ Tajang le, Ignichin, Bangladesh Nangarego, Nessa Pepido, Tupi, Colon Kare Ruinjaga, Kunathan Joti, Shikabare. Nema Yata Asoya Sigani, the town Nasata Kunema, Sitaga Anna, then you care Pidanao, Latalo, Nitwe, Nangadawa, Lenekai, Dola Muriji, Tolapi, Lumio Ye, a Jamper Muriva, Tundre, Bawilarama, Ruinjariga, Eddie Jamper Murineva, Jonja, Yamare. ရွှေရင်ကြရဲ့အဖြစ်ဆိုးနဲ့ကြုံခဲ့ရတဲ့ခုနှစ်နှစ်မြောက်နေပတ်လက်အဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်အမြေတမ်းကိုယ်စားလှယ်လင်ဒါသောမတ်စ်ဂရင်းဖီးရဲ့ထုတ်ပြန်ချက်မှာတော့ရွှေရင်ကြရဲ့ကြုံတွေ့ခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာတရင်ကောင်းစဉ်တွေကနေမိမ့်မိပြောက်ွယ်လာနေပြီးမြန်မာစစ်တပ်ရဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုရွာလုံးကျုံမီရှုံမှု lo chin ya che ma phop ya tha ba le ku lo tam ka long yu yi kaung si ne ne song phyet che 2669 ne a nyi myama a ye ko ku long yu yi kaung si ye season thai song ma the twin pho a chain tam mi lo le ku lo tam ka san ya america a myan ko sa le linda thomas greenfield ka pyo tha ba le နေရဆွန့်ခွာခဲ့ရတဲ့ရိုဟင်ဂျာဒုက္ခတဲ့သက်တမ်းနိဗ္ဗာန်ကိုခလုံးကွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့သူ့ရဲ့ပြည်သူတွေရဲ့ရဲ့ရုံမှုတွေကိုရောရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေတာရင်းနိုင်ငံတွေရဲ့ပံ့ပိုးကူညီမှုတွေကိုပါတန်အမတ်ကြီး Greenfield ကချီးကျူးပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီအတွက်အမေရိကန်ဒေါ်လာ 1.4 ဘီလျံနီးပါးထည့်ဝင်ခဲ့ပြီးတော့ရိုဟင်ဂျာတွေနဲ့အရသာပြည်သူအားလုံးအပေါ်ကျူးလွန်နေတဲ့ကြမ်းကြုတ်ရဆဲမှုတွေကိုလည်းကြည်ကြဲပြတ်ပြတ်မှတ်တမ်းတင်ခဲ့ပါတယ်လို့တန်အမတ်ကြီးလင်နာသောမတ်ဂရင်းဖီးလ်ကပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကျူးလွန်နေကြတဲ့သူတွေကိုတန်အမတ်ကြီးဂရင်းဖီးလ်ကအခုလိုသတင်းစကားပေးပါတယ်။မြန်မာစစ်တပ်အနေနဲ့ရောတခြားလက်နက်ကင်ထားကြသူတွေကိုပါအရသာတွေကိုကာကွယ်ဖို့နဲ့လူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးဖို့နဲ့အောင်ဆောင်ပေးဖို့အမေရိကန်နိုင်ငံကနေ့စဉ်နေ့တိုင်းတိုက်တွန်းတောင်းဆိုနေပါတယ်။မြန်မာနိုင်ငံမှာတည်ငြိမ်အကြမှုရှိရေးဒီမိုကရေစီအုပ်ချုပ်ရေးနဲ့ပြားဥပဒေစိုးမိုးရေးအတွက်တောင်းဆိုနေကြတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကသာသာရဲရပ်တည်နေပါတယ်လို့တန်အမတ်ကြီး Greenfield ကပြောပါတယ်။ရိုဟင်ဂျာလူမျိုးရုံးတပ်ဖြတ်မှုကိုအမရခြင်းဆိုတဲ့ခေါင်းစဉ်နဲ့တီချာထုတ်ပြန်ချက်တစ်ခုမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်နဲ့ငြိမ်းချမ်းတဲ့အနာဂတ်ကိုလှူလာတောင်းတနေကြတဲ့မြန်မာပြည်သူလူထုဘက်ကအမေရိကန်ပြည်ထောင်စုရဲ့အားပေးထောက်ခံမှုတွေဟာအရက်သားတွေကိုအကာအကွယ်ပေးဖို့ဆိုတဲ့တောင်းဆိုချက်လိုပဲမငြိမ်းမယိုင်ခိုင်မြဲစွာတည်ရှိနေပါတယ်လို့ဖော်ပြထားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းချက်ကအမေရိကန်စိုးရရဲ့အာဘိုဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ရဲ့ဂျာတာဘရင်းနေ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးခံနေပြီဖြစ်လို့ထိတ်တန့်သတင်းချုပ်ကိုကျွန်တော်ကပဲတန်းသားလက်နက်ကင်အဖွဲ့တချို့တင်ယူထားတဲ့ဒေသတွေမှာတံပြန်ထိုးစစ်ဆင်မဲ့လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကစက်တင်ဘာ3ရက်နေ့မှာပြောဆိုခဲ့ကြောင်းနိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရတယ်။နိုင်ငံတကာသတင်းတွေမှာတော့ဗုဒ္ဓဦးနေကဂျော်ဂျီယာပြည်နယ်အထက်တန်းကျောင်းပစ်ခတ်မှုအတွင်း၄ဦးသေဆုံးပြီးအနည်းဆုံး9ဦးဒဏ်ရာရခဲ့ပါတယ်။တနက်သမားကအသက်14နှစ်အရွယ်ကျောင်းသားဖြစ်ပြီးပစ်ခတ်မှုအတွင်းသေဆုံးသူ၄ဦးထဲမှာ2ဦးကကျောင်းသားတွေဖြစ်က2ဦးကဆရာတွေဖြစ်ပါတယ်။တခါအမေရိကန်သမ္မတယူကော့ဝဲမှာဩဇာတည်အောင်နိုင်ရေးအတွက်ရုရှားရဲ့လုတ်ကျန်သတင်းဖြန့်ဝေမှုတွေနဲ့ဆက်တွေ့ပြီးရာဇဝတ်ကြောင်းရာတရားစွဲဆိုမှုတွေအင်တာနက်ဒိုမိန်းတွေသိမ်းဆည်းမှုနဲ့တန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဆိုရကဗုဒ္ဓဦးနေမှာပဲကျင်းပပါတယ်။ရုရှားနိုင်ငံပိုင်း RT သတင်းဌာနရဲ့ရုရှားခြေစိုက်ဝန်ထမ်းနှစ်ဦးကိုနယူးယောက်တောင်ပိုင်းခရိုင်မှာတရားစွဲဆိုလိုက်ကြောင်းသူတို့ကိုငွေမဲခွာချမှုနောက်ပြပအေဂျင့်များမှတ်ပုတ်တင်ဆိုင်ရာဥပဒေတွေကိုချိုးဖောက်မှုကြံစီမှုတွေနဲ့ဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ။အရှိအလေပိုင်းသတင်းတစ်ပုဒ်မှာတော့အစ္စရေးကိုဒါဇင်နဲ့ချီတဲ့ rocket ဒုံးတွေပစ်ခတ်ခဲ့တဲ့လေဗနွန်နိုင်ငံတောင်ပိုင်းကဟစ်စ်ဘိုလာအဖွဲ့ကိုပြစ်မှတ်ထားပြီးတိုက်ခတ်ခဲ့ကြောင်းအစ္စရေးစစ်တပ်ကဗိုလ်တုနေမှာထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့ဒီလောက်ပါပဲ။ VOA American တန်ကထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။ VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်အဆုံးသတ်ခင်မှာဒီမနေ့အစီအစဉ်တွေဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လွှင့်မှုကကုစော်မှုကျော်ဖြစ်ပါတယ်။ရုပ်သံ director ကတော့ Glenn Campbell ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးပါ။ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ။ Selection နဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာပြီးတော့ဘေးအန္တရာယ်ကင်းတောခကင်းဝေးကြပါစေခင်ဗျာ။